Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတော်တာရှင်များရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းစီစဉ်ရဲ2015ခုနှစ်အောက်တိုဘာလ9ရက်တောက်ကြနေညနေခင်းစီစဉ်တွေကိုလိုင်းတိုမီတာ16925ရုပ်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။မနန်းလာဝတ်ကုညာနေပိုင်းစီစဉ်ရေးတာဝန်ယူတင်ဆက်ပေးပါမယ
်မင်္ဂလာပါခင်ဗျာကျွန်တော်ကတော့အောင်ပါဒီညနေကင်းသတင်းတွေကိုရှားဖောင်တဲ့အတူညညာပေးသမှာပါငင်းချဲရေးလုပ်ငန်းစဉ်တွေပြည့်ပြည့်မြောက်အောင်အကောင့်ထေဖို့ဆောင်ရွက်ခဲ့တဲ့တူနီးရှားနိုင်ငံကညွန်ပေါင်းအဖွဲ့ကြီးနိုဘယ်ငင်းချဲရေးဆုရရှိသွားတာမြန်မာငင်းချဲရေးလုပ်ငန်းစဉ်တွေနဲ့ပတ်သက်လို့တရုတ်နိုင်ငံအနေနဲ့ဘလို့အဟံတားမျိုးမှလှုပ်ဆောင်မှာမဟုတ်ဘူးလို့တရုတ်နိုင်ငံဘက်ကပြောဆိုလိုက်တာဒီအကြောင်းနောက်ဆုံးသတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်နန်းလောင်ရေ
ကောင်းပါပြီရှင်မြန်မာအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားဆွေးနွေးနေတဲ့ငြိမ်းချမ်းရေးဖြစ်စဉ်မှာအလုံးမပါနိုင်ပဲဖြစ်နေရတာဟာတရုတ်နိုင်ငံကဝင်ရောက်ဆွတ်ဖက်နေတာကြောင့်ဖြစ်တယ်လို့အစိုးရငြိမ်းချမ်းရေးဖော်ဆောင်မှုအဖွဲ့ဝင်တာဝန်ရှိသူတဦးကပြောလိုက်ပါတယ်
။ဒီချင်းကလားအယူနာကလားမသိဘူးပေါ့နော်။အဲ့လိုမျိုးတွေ့ပြီးတော့ဒီ NCA မှာကိုကံပါဝင်လက်မှတ်ရေးထိုးဖို့လိုတယ်
။မြန်မာငြိမ်းချမ်းရေးစင်တာကတာဝန်ရှိသူတဦးဖြစ်တဲ့ဦးမင်းစောဦးပါရှင်အပြေဆုံးကိုနောက်ပိုင်းမှာကြားရမှာပါ။ဒီနောက်မှာတော့တနင်္ဂနွေလုံးပြည်ခရက်ဆဲမှုစာချုပ် NCA ကိုလက်မှတ်ရေးထိုးဖို့ရပ်ပိုင်မဲ့လိုတော့တဲ့အချိန်မှာရှမ်းနယ်ပို့အဖွဲ့တွေကြားစစ်ရေးတင်းမာနေတဲ့တဲ့နဲ့မြန်မာနိုင်ငံသားတွေကယူဒီဆိုင်နဲ့လေးလေးနက်နက်အကဲခတ်စောင့်ကြည့်မယ်ဆိုရင်မကြခင်ကျင်းပရမယ့်2015အထွေထွေရွေးကောက်ပွဲဟာလွတ်လပ်ပြီးတရားမျှတမှုရှိစေဖို့အခွင့်အလမ်းရှိတယ်လို့အမေရိကန်ခြေစိုက်အဖွဲ့တစ်ခုကပြောတဲ့တဲ့တွေကိုကြားဖို့ရှိပါတယ်။ခုရင်ဆုံးတော့တောက်ကြနေညနေခင်းနောက်ဆုံးရတဲ့တွေကိုကိုအောင်အောင်နဲ့ရှားဖောင်တို့ကပြောပြပေးကြပါအောင်ရှင်။
2015ခုနှစ်နိုဘယ်ငြိမ်းချမ်းရေးဆုရှင်အဖြစ်တူနီးရှားနိုင်ငံကတူနီးရှား National Dialogue Quartet ညွန်ပေါင်းအဖွဲ့ကိုရွေးချယ်လိုက်ပါတယ်။တူနီးရှားမှာ2011ခုနှစ်ကဇဘေဘူတော်လန်ရေးလို့ခေါ်တဲ့ဒီမိုကရေစီရေးအုံကြွတောင်းဆိုမှုတွေအပြီးအလုံးလက်ခံနိုင်တဲ့ဒီမိုကရေစီပုံစံတရက်ကိုဖော်ဆောင်ပေးနိုင်ခဲ့တာကြောင့်အခုလိုရွေးချယ်ခဲ့တာပါ။နော်ဝေးနိုင်ငံအော့စလိုမြို့မှာရှိတဲ့နိုဘယ်ဆုကော်မတီကနေဒီကနေ့မှအခုလိုရွေးချယ်မှုနဲ့ပတ်သက်လို့ကြေညာခဲ့တာဖြစ်ပြီးဒီဆုဟာတဖွဲ့ချင်းစီကိုချီးမြှင့်တာမဟုတ်ဘဲအဖွဲ့၄ဘွဲ့ကိုပူးတဲ့ချီးမြှင့်တာဖြစ်တယ်လို့ဆိုပါရယ်။တူနီးရှားမှာအာရက်နွေဦးတောင်းဆိုအောင်ကြွမှုတွေပြီးဒီမိုကရေစီရေးလုပ်ငန်းစဉ်တွေကိုပေါ်ဆောင်တာမှာနိုင်ငံရေးအရာလှုပ်ချမှုတွေမတီးမငြိမ်မှုတွေရှိလာလိမ့်မယ်လို့ခန့်မှန်းမှုတွေရှိခဲ့ပေမဲ့ငြိမ်ငြိမ်ချမ်းချမ်းနဲ့နိုင်ငံရေးလုပ်ငန်းစဉ်တွေကိုအကောင့်ထည့်ဖော်နိုင်ခဲ့တာကြောင့်အခုလိုဆုချီးမြှင့်ဖို့ရွေးချယ်လိုက်တာပါ။ပြည်တွင်းစုဖြစ်လို့နီးနီးအခြေအနေမှာနိုင်ငံကိုတည်တည်ငြိမ်ငြိမ်ဖြစ်အောင်ခတ်တက်ညွန်ပေါင်းအဖွဲ့ကြီးကထိမ့်သိမ်းနိုင်ခဲ့တယ်လို့လည်း Nobel Sit Committee ကပြောဆိုခဲ့ပါတယ်။ဒီညွန်ပေါင်းအဖွဲ့ကြီးမှာတူနီးရှားအထွေထွေအလုပ်သမားတမကတူနီးရှားဆက်မှုကုံသွယ်ရေးနဲ့လက်မှုလုပ်ငန်းအသင်းတူနီးရှားလူခွင့်ရေးအဖွဲ့ချုပ်နဲ့တူနီးရှားရှိနေများအဖွဲ့တို့ပါဝင်ပါတယ်ခင်ဗျာ။
လီဗျားနိုင်ငံကညှို့ညွတ်တဲ့အစိုးရတရဲ့အဆိုပြုချက်ဟာလင်းနစ်ကြာဖြစ်နေတဲ့နိုင်ငံရေးမတည်ငြိမ်မှုအခြေအနေတွေနဲ့ဗျမ်းမတာဖြစ်နေတာတွေကိုအဆုံးသတ်နိုင်ဖို့အဓိကကျတဲ့ခြေလှမ်းတရားဖြစ်တဲ့အကြောင်းလီဗျားနိုင်ငံဆိုင်ရာကုလသမဂ္ဂကိုယ်စားလှယ်ကပြောလိုက်ပါတယ်။လီဗျားနိုင်ငံကိုကယ်တင်ဖို့တမိုင်းဝင်ခွင့်ရေးကိုလီဗျားပြည်သူတွေအနေနဲ့အမိအယရယူရမှာဖြစ်တယ်လို့လည်းလီဗျားနိုင်ငံဆိုင်ရာကုလကိုယ်စားလှယ်ဘနာဒီနိုလီယိုကမော်ရိုကိုမြို့မှာတောက်ကြနေကပြောကြားလိုက်တာဖြစ်ပါတယ်။အကန့်အသတ်မရှိရွေးချယ်ခွင့်ရှိခြင်းမှရှိမှဖြစ်တယ်လို့ပြီးပြည့်စုံတဲ့အခြေအနေမျိုးဖြစ်ခြင်းမှလည်းဖြစ်လာလိမ့်မယ်ဆိုတာကိုလေပြားပြည်သူလူထုအနေနဲ့နားလည်ကြဖို့ဒါပေမဲ့လည်းစည်ရင်ထက်မှပါဝင်ကြတဲ့လူပုဂ္ဂိုလ်တွေနိုင်ငံရေးသမားတွေအကျော်အမော်တွေကိုကြည့်မယ်ဆိုရင်တိုင်းပြည်မှာရင်ဆိုင်နေရတဲ့အကြက်တဲတွေကိုအကောင်းဆုံးဖြည့်ရှင်ပေးမဲ့သူတွေဖြစ်တယ်ဆိုတာသူ့အနေနဲ့သိကြတယ်လို့လည်းကုလကိုယ်စားလှယ်ကတိုက်တွန်းပြောကြားသွားပါတယ်။Tripoli ခြေဆိုင်လွတ်တော်အမတ်တူဖြစ်တဲ့ဘာယစ်ဇာရာကတော့ဝန်ကြီးချုပ်ဖြစ်တာဝန်ပေးအပ်ခဲ့တယ်လို့လည်းကုလကုစလေကပြောပါတယ်။ညညွတဲ့အစိုးရအဖွဲ့အစည်းရေးကို Tripoli မြို့တော်နဲ့နိုင်ငံရေးဘက်ကပြိုင်ဘက်ပါလီမန်တွေကလက်ခံအတည်ပြုပေးကြမှာဖြစ်ပါတယ်။ဒီညညွတဲ့အစိုးရအဖွဲ့အစည်းတဲ့ကြီးညာချက်ကိုကုလသမဂ္ဂအတွင်းရေးမှူးချုပ်မကီမှုကလည်းကြိုဆိုလိုက်ပြီးတော့လေဗျားနိုင်ငံရေးပါတီတွေအနေနဲ့ဒီသဘောတူညီချက်ကိုအလင်းအမြန်တည်ပြုပေးကြဖို့လည်းတိုက်တွန်းလိုက်ပါတယ်။လက်ရှိအခြေအနေကို IS စစ်သွေးကြွတွေနဲ့တခြားကျန်းဖက်အဖွဲ့အစည်းတွေကအခွင့်ကောင်းမယူခင်လေဗျားအနေနဲ့စီလုံးညီညွတ်တဲ့အစိုးရကိုအလင်းအမြန်လက်ခံသဘောတူညီကြဖို့လည်းအမေရိကန်နဲ့ကမ္ဘာ့အင်အားကြီးနိုင်ငံတွေကလည်းတိုက်တွန်းလိုက်ကြပါတယ်။
အီရန်တော်လှန်ရေးအစောင့်တပ်ဖွဲ့ကအကြီးအကဲတမှုတူစီးရီးယားနိုင်ငံမှာတပ်ဖြတ်ခံခဲ့ရတယ်လို့အီရန်အာဏာပိုင်တွေကပြောပါတယ်ဘိုဂျိုဂျီဟော့ဆိန်ဟမ်မတ်ဒနီဟာဒီသတင်းပတ်အစောပိုင်းကစီးရီးယားမြောက်ပိုင်းအလက်ပိုမြို့မှာစီးရီးယားတပ်ဖွဲ့တွေကိုအကြမ်းဉာဏ်တွေပေးနေတဲ့အချိန် IS စစ်သည်ကြော်တွေရဲ့တိုက်ခိုက်ခံမှုအတွင်းသေဆုံးခဲ့ကြောင်းအီရန်စစ်ဘက်ကကြေညာချက်တစ်စောင်မှာဖော်ပြထားပါတယ် ဒီတော့တွင်စီးရီးယားမှာပြင်သစ်တိုက်လေရင်တွေကဒီကနေ့လေကြောင်းတိုက်ခိုက်မှုတွေလုပ်ခဲ့ပါတယ်စီးရီးယားနိုင်ငံတွင်ရုရှားကတာဝေးပစ်ပယ်တင်းဒုံးကျည်နဲ့ပစ်ခတ်တိုက်ခိုက်နေရာတွေနဲ့ပတ်သက်လို့တော့မကြခင်မှာနောက်ဆက်တွဲရဲရဲမှုတွေရှိလာနိုင်တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးအက်ရှ်ကာတာကပြောပါတယ်ရုရှားကာကွယ်ရေးဌာနကတော့သူတို့ရဲ့ပစ်ခတ်မှုတွေဟာအရသာပြည်သူတွေကိုထိခိုက်မှုမရှိပဲIS အဖွဲ့တွေကိုပြစ်မှတ်ထားတိုက်ခိုက်နိုင်တာဖြစ်တယ်လို့ပြောပါရယ်။ဒါပေမဲ့ Mr. Carter ကတော့ Russia ရဲ့ဒုံးကျည်နဲ့ရန်တမ်းပစ်ခတ်မှုတွေဟာ IS အဖွဲ့ကိုအမြင့်ပြတ်ချေမှုမှုစူးစမ်းနေတဲ့ American ဥဆောင်နဲ့ညွန်မောင်းတပ်ဖွဲ့တွေရဲ့ပစ္စည်းကိရိယာတွေနဲ့ဝန်ထမ်းတွေကိုပါ NLA ကြောက်ရွံ့စေတယ်လို့ဆိုပါရယ်။ဒီကိစ္စ American ဘက်ကဆိုရင်ချက်တွေကို American နိုင်ငံသားရေးဝန်ကြီး John Kerry ကလည်း Russia နိုင်ငံသားရေးဝန်ကြီးကိုကြာတာရင်းနေ့ကတယ်လီဖုန်းနဲ့ဆက်သွယ်စကားပြောချင်းအတွင်းမှာထပ်ပြီးတော့ပြောခဲ့ပါသေးတယ်ခင်ဗျာ။
အမေရိကန်နိုင်ငံလူဝင်မှုကြီးကြပ်ရေးပြုပြင်ပြောင်းလဲမှုနဲ့ပတ်သက်ပြီးအတိုက်အခံ Republican Party ရဲ့ပုတ်ကပ်ပြောဆိုမှုကို American သမ္မတ Barack Obama ကခုခံကာကွယ်ပြောဆိုလိုက်ပါတယ် Republican သမ္မတဟောင်း George W. Bush ရဲ့ပြောဆိုချက်ပေါ်အခြေခံတဲ့ Republican Party ရဲ့ပြောဆိုမှုကို Congressional Hispanic Caucus Institute မှာမိကုံပြောကြားစဉ်အတွင်းသမ္မတ Obama ကအခုလိုရှုတ်ချလိုက်တာပါတကယ်တော့လူဝင်မှုကြီးကြပ်ရေးနဲ့ပတ်သက်ပြီးလူတွေကိုဒေါသဖြစ်အောင်လှုပ်ဆော်တာတွေဒါမှမဟုတ်လူတွေကိုကြောက်ရွံ့လှုပ်ဆော်တာတွေဒါမှမဟုတ်နိုင်ငံရေးအရတုံးချတာတွေထမှန်လုပ်အောင်မယ်ဆိုရင်စီးလုံးညီညွတ်တဲ့တိုင်းပြည်တစ်ခုကိုမတီထောင်နိုင်ဘူးလို့သမ္မတဟောင်း Bush ကပြောဆိုခဲ့တာဖြစ်ပြီးသူ့ရဲ့ Republican Party ကလူတွေဟာဒီသတင်းစကားရဲ့အတိတ်ပဲကိုနားလည်သဘောပေါက်ခဲ့မယ်ဆိုရင်တိုင်းပြည်ရဲ့စီးပွားရေးဟာဘလောက်ကောင်းမွန်လာမလဲဆိုတာကတော့သမ္မတဥပမာကအဲ့လိုမျိုးတုံ့ပြန်ပြောဆိုလိုက်ပါတယ်။လူဝင်မှုကြီးကြပ်ရေးကိစ္စနဲ့ပတ်သက်ပြီးတော့ Republican တွေဟာအနောက်ဘက်ကိုပြန်ဆုတ်ချင်နေတာလို့လည်းဥပမာကပြောပါတယ်။ဥပမာကသူ့ရဲ့အစိုးရလက်ထက်မှာတိုးတက်မှုတွေရှိလာပြီးတော့ Latino တွေကိုလည်းအလုပ်လက်မဲ့ဥယျာကျဆင်းသွားအောင်လှုပ်ဆောင်ပေးနိုင်တဲ့အပြင်လူနည်းစုတွေကိုလည်းကျန်းမာရေးဆောင်ရှောက်မှုတွေပိုးပြီးလှုပ်ဆောင်ပေးနိုင်တယ်လို့ပြောဆိုလိုက်ပါတယ်။
ကန်တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီကနေ9နာရီထိလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
တောက်ကြောင်နေညနေခင်းသတင်းတွေကို VOE ကနေဆက်လက်ကြေညာနေပါတယ်တနင်္ဂနွေလုံးပြစ်ကတ်ရစေးလက်မှတ်ရေးထိုးနိုင်ဖို့ညီငယ်ရေးလုပ်ငန်းစဉ်တွေမှာတရုတ်နိုင်ငံအနေနဲ့အဟံသားဖြစ်အောင်လုပ်နေတယ်လို့ပြောဆိုဆွဆဲမှုတွေပေါ်တရုတ်နိုင်ငံသားရေးဌာနပြောခွင့်ရဟောင်းလေးကညှင်းဆိုလိုက်ပါတယ်။ဒါအပြင်တရုတ်နိုင်ငံအနေနဲ့ဒီညီငယ်ရေးဆွေးနွေးပွဲတွေနဲ့ပတ်သက်လို့လဝကြီးအုပ်လွှမ်းမိုးချုပ်ကိုင်မှုဆောင်ရွက်ခဲ့တာမရှိဘူးလို့လည်းသူကညှင်းဆိုပါတယ်။အစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေကြားညီငယ်ရေးလုပ်ငန်းစဉ်တွေမှာဆောင်ရွက်ပေးနေတဲ့မြန်မာညီငယ်ရေးစင်တာကအကြီးအကဲရရှိဒေါက်တာမင်းစောဦးကတရုတ်နိုင်ငံအနေနဲ့သူတို့နယ်စပ်နဲ့ကဲလျက်မှာရှိတဲ့တိုင်းဒေသအဖွဲ့တွေပေါ်လွှမ်းမိုးဖို့ကြိုးစားခဲ့တယ်လို့ပြောဆိုခဲ့ပြီးမှအခုလိုတုံ့ပြန်ပြောဆိုလိုက်တာပါကိုကန်လက်နက်ကိုင်အဖွဲ့နဲ့မြန်မာစစ်တပ်တို့တိုက်ပွဲတွေဖြစ်ခဲ့ပြီးမှတရုတ်နိုင်ငံရဲ့ပါဝင်ပတ်သက်မှုနဲ့ပတ်သက်လို့မြန်မာအစိုးရဘက်ကတန်လျာရှိနေတဲ့အပြင်တနိုင်ငံလုံးပြစ်ခတ်စာချုပ်ချုပ်ဆိုတဲ့အခါမှာကိုကန်အဖွဲ့ပါဝင်ဖို့နယ်စပ်ကတိုင်းဒေသအဖွဲ့တွေကိုတရုတ်နိုင်ငံကပြီးနေဒါမှမဟုတ်ဘူးအစိုးရအဆင့်အာဏာပိုင်တွေကပြောဆိုခဲ့ကြောင်းသိရတယ်လို့ဒေါက်တာမင်းစောဦးက VOE ကိုပြောပါတယ်UWSA ဝတ်ပြည်သွေးချင်းညီညွတ်ရေးအဖွဲ့ကမကြသေးခင်ကထုတ်ပြန်တဲ့သူတို့ရဲ့အစဉ်ခံစားထဲမှာလဲတနိုင်ငံလုံးပြစ်ခတ်ရစေးလက်မှတ်ရေးထိုးတဲ့အခါမှာနောက်နိုင်ငံတွေအနေနဲ့အတိတ်တည်နေရာကပါဝင်လက်မှတ်ရေးထိုးမှာကြောင့်ဝတ်အဖွဲ့အနေနဲ့ပါဝင်ဖို့အခက်အခဲရှိကြောင်းရေးသားထားပါတယ်။ဒီညီငယ်ရေးလက်မှတ်ရေးထိုးဖို့လုပ်ငန်းစဉ်တွေမှာနောက်နိုင်ငံတွေပါဝင်မှာမဟုတ်ဘူးလို့တရုတ်နိုင်ငံဘက်ကဝတ်အဖွဲ့ကကြေညာပေးထားတာကြောင့်အခုလိုမပါဝင်နိုင်တာလည်းဖြစ်ပါတယ်ခင်ဗျာ။
မြောက်ကိုရီးယားနိုင်ငံကအလုတ်သမားပါတီစတင်တည်ထောင်တဲ့နှစ်ပေါင်း80ပြည့်အထိမ်းအမှတ်ကိုဂုဏ်ပြုဖို့အတွက်စစ်ရေးပြအခမ်းအနားတွေနဲ့ပြင်ဆင်မှုတွေစတင်လှုပ်ဆောင်နေပြီဖြစ်ပါတယ်။ဒါဟာမြောက်ကိုရီးယားနိုင်ငံသမိုင်းမှာအကြီးမားဆုံးသောစစ်ရေးပြအခမ်းအနားတွေထဲကတစ်ခုလည်းဖြစ်ပါတယ်။ American Korea Institute website ရဲ့အဆိုအရပြီးခဲ့တဲ့အင်္ဂါနေ့တုန်းက satellite ကနေရယူထားတဲ့ဓာတ်ပုံတွေအရပြုံရန်အရှိဘက်ချမ်းလစ်တပ်စခန်းအခြေစိုက်တဲ့နေရာမှာစစ်သုံးရာယူတဲပေါင်း800နီးပါးနဲ့စစ်ကား600ကျော်အပြင်တန်ချက်ကားပေါင်း200ကျော်တို့ကိုတွေ့ရတယ်လို့ဆိုပါရယ်။လာမယ့်စနေနေ့ကျရင်ကင်ဆွန်းရင်ပြင်မှာကျင်းပမဲ့အခမ်းအနားမှာတင့်ကားကြီးတွေဒုံးကျည်လက်နက်တွေနဲ့စစ်ရေးပြချီတဲတဲ့စစ်သားတွေပါဝင်ကြီးကျယ်ခမ်းနားတဲ့စစ်ရေးပြမှုတွေကိုတွေ့ရမှာဖြစ်ပါရယ်။ပြီးခဲ့တဲ့နှစ်ဒီကာလတုန်းကမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အန်ဟာဒလကျော်ကြာလူရှိသူရှိမှာထွက်လာတာမတွေ့ရတဲ့အတွက်ဒီအခမ်းအနားနဲ့လွဲကြော်ခဲ့ရပါတယ်။အဲ့ဒီအချိန်တုန်းကသူဟာခြေထောက်ဒဏ်ရာကြောင့်အနားယူနေတယ်လို့ထင်မြင်နေကြပါတယ်
။တရုတ်နိုင်ငံမှာဆက်လက်တောက်သုံးမှုကြောင့်လူငယ်3ယောက်မှာတရောင်နှုန်းသေဆုံးမှာဖြစ်တယ်လို့သုတေသနပညာရှင်တွေကပြောဆိုလိုက်ပါတယ်။တရုတ်မျိုးသား3ပုံ2ပုံဟာဆက်လက်တောက်သုံးသူတွေဖြစ်လာပြီးသူတို့ဟာအသက်20မတိုင်ခင်မှာဆက်လက်စတောက်ကြတယ်လို့ The Lancet Medical Journal မှာသုံးသပ်ဖော်ပြထားပါတယ်။ဒ တကယ်လို့ဆလိတ်တောက်တာကိုမရက်ဘူးဆိုရင်တော့သူတို့ထဲကတဝက်လောက်ဟာသေဆုံးမှာပါတရုတ်နိုင်ငံမှာဆလိတ်တောက်သုံးမှုရဲ့အကျိုးဆက်အဖြစ်ကျန်းမာရေးထိခိုက်လာမှုနဲ့ပတ်သက်လို့အသိပ္ပံပညာရှင်တွေဟာနိုင်ငံတော်ဝန်လေ့လာမှုတွေကို15နှစ်ချပြီးနှစ်ကြိမ်ပြုလုပ်ခဲ့ပါတယ်1990ခုနှစ်တွေတုန်းကလူဦးရေအမျိုးသားနှစ်သိန်းခွဲလောက်အပေါ်လေ့လာမှုပြုလုပ်ခဲ့ပြီးအခုအခါမှာလှုပ်ဆောင်နေတဲ့လေ့လာမှုမှာတော့အမျိုးသားနဲ့အမျိုးသမီး5သိန်းလောက်ပါဝင်ပါတယ်။ဆက်လက်တောက်သုံးမှုကိုတားမြစ်ဖို့ကြေကြေပြက်ပြက်လှုပ်ဆောင်တာမျိုးမရှိဘူးဆိုရင်ဒီဆက်လက်တောက်သုံးမှုကြောင့်တရုတ်နိုင်ငံမှာ2010ခုနှစ်မှာတသန်း2030ခုနှစ်မှာနှစ်သန်းနဲ့2050ခုနှစ်မှာသုံးသန်းထိတည်ဆုံမှုမြင့်တက်လာနိုင်တယ်လို့သုတေသနပညာရှင်တွေကထောက်ပြပါတယ်။ကမ္ဘာဆက်လက်ဈေးကွက်ထဲက3ပုံ2ပုံကျော်ပမာဏကိုတရုတ်နိုင်ငံမှာသုံးဆဲပြီးတော့နိုင်ငံတကာမှာဆက်လက်တောက်သုံးမှုကြောင့်တည်ဆုံသူဥယျာဉ်6ပုံ2ပုံဟာတရုတ်နိုင်ငံကဖြစ်ပါတယ်ခင်ဗျာ
ဖိလစ်ပိုင်နိုင်ငံအလဲပိုင်းလုံးချုံရေးအမြင့်ဆုံးထားရှိတဲ့အကျဉ်းဆောင်တစ်ခုမှာမိလောင်မှုဖြစ်ပွားခဲ့တာကြောင့်အကျဉ်းသား10ဦးတည်ဆုံခဲ့တယ်လို့တာဝန်ရှိသူတွေကတောက်ကြနေမှာပြောကြားလိုက်ပါတယ်ပြီးခဲ့တဲ့ကြာသပတေးနေ့ကလေတီရီဂျနယ်အကျဉ်းထောင်မှာဖြစ်ပွားခဲ့တဲ့မိလောင်မှုဟာနည်းနည်းအတွင်းဒုတိယအကြိမ်ဖြစ်ပွားခဲ့တာဖြစ်တယ်လို့လေတီပြည်နယ်အကျဉ်းထောင်ဦးစီးဌာနပြောရေးဆိုခွင့်ရှိသူကပြောပါတယ်အခုဖြစ်ပွားခဲ့တဲ့မိလောင်မှုဟာပြီးခဲ့တဲ့2013ခုနှစ်ကဆောက်လုပ်ခဲ့တဲ့အဆောက်အဦမှာရှိတဲ့ဝါရီကျွတ်ချွေရင်မှုကြောင့်ဖြစ်နိုင်တယ်လို့လည်းအကျဉ်းထောင်ဦးစီးဌာနပြောရေးဆိုခွင့်ရှိသူကပြောပါတယ်မိလောင်မှုဖြစ်ပွားခဲ့ရတဲ့အကြောင်းရင်းအသေးစိတ်ကိုမသိရသေးကြောင်းဒီကိစ္စကိုစုံစမ်းစစ်ဆေးဖို့အတွက်မနီလာမြို့အကျဉ်းထောင်တာဝန်ရှိသူတဦးကလက်တီကိုသွားနေပြီဖြစ်ကြောင်းလည်းပြောပါတယ
်တောက်ကြနဲ့ညနေခင်းနောက်ဆုံးရထားတဲ့သတင်းတွေကိုကိုအောင်အောင်နဲ့ရှားဖောင်တို့ကကြေညာပေးခဲ့ကြတာပါရှင် VOA ကနေတောက်ကြနဲ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုအင်တာနက်စာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါရဲ့ရှင်။ခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ဆက်ပေးသွားပါတော့မယ်။မြန်မာအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားဆွေးနွေးနေတဲ့ငြိမ်းချမ်းရေးဖြစ်စဉ်မှာအားလုံးမပါနိုင်ပဲဖြစ်နေရတာဟာတရုတ်နိုင်ငံကဝင်ရောက်ဆွတ်ဖက်နေတာကြောင့်ဖြစ်တယ်လို့အစိုးရငြိမ်းချမ်းရေးဖော်ဆောင်မှုအဖွဲ့တာဝန်ရှိသူတဦးကပြောဆိုလိုက်ပါတယ်။တနင်္ဂနွေလုံးအပြည့်ခတ်ရက်စရေးစာချုပ် NCA ကိုတိုင်းရင်းသားလက်နက်ကိုင်အဖွဲ့တချို့လက်မှတ်ရေးထိုးဖို့ရပ်ပိုင်းအလို့မှာပဲအခုလိုပြောဆိုလိုက်တာပါ။အပြည့်အစုံကိုတော့ကိုညာဝင်းအောင်ကစူးစီးတင်ပြထားပါရဲ့ရှင်
။မကြခင်ရပ်ပိုင်းအတွင်းလက်မှတ်ရေးထိုးကြမယ်ဆိုတဲ့တနင်္ဂနွေလုံးအပြည့်ခတ်ရက်စရေး NCA စာချုပ်မှာလက်နက်ကိုင်အဖွဲ့တွေအားလုံးပါဝင်နိုင်တော့မှာမဟုတ်ပါဘူး။အဖွဲ့အားလုံးပါဝင်မှသာသူတို့အနေနဲ့ NCA ကိုလက်မှတ်ရေးထိုးနိုင်မယ်လို့တိုင်းသားလက်နက်ကိုင်အဖွဲ့တချို့ကပြောထားပါတယ်။အခုလိုတိုင်းသားလက်နက်ကိုင်အဖွဲ့တွေတင်းခံနေရတဲ့အကြောင်းကတရုတ်အာဏာပိုင်တွေကနောက်ွယ်မှာဝင်ရှုပ်နေတာကြောင့်ဖြစ်တယ်လို့မြန်မာညီညွတ်ရေးစင်တာ MBC ရဲ့တာဝန်ရှိသူဖြစ်တဲ့ဦးမင်းစောဦးက VOA ကိုအခုလိုရှင်းပြပါတယ်
။အဲ့တော့အဓိကတော့ဒီဖိုကန်ထိုးစစ်ဖြစ်သွားတဲ့အပေါ်မှာဖိုကန်ထိုးစစ်ကိုတရုတ်နိုင်ငံထဲမှာရှိတဲ့ဒီ logistic ပေါ့နော်။ဒီလက်နက်ကိုင်မိချောက်ဒီထောက်ပို့ကိစ္စတွေလူစုတွေဟာတွေဖြစ်လာတဲ့အပေါ်မှာဒီဖိုကန်ထိုးစစ်ထဲမှာပါတဲ့အဖွဲ့တွေကိုဒီအစိုးရဘက်ကလုံခြုံရေးအဖွဲ့အစည်းတွေဘက်ကလည်းတော်တော်ကြီးကိုယုံကြည်မှုနည်းသွားတာဆိုတော့တပ်မနာရှိတာပေါ့နော်။အဲတပ်မနာရှိတဲ့အခါမှာအခုကျွန်တော်တို့ကြားတာကတရုတ်နယ်စပ်မှာရှိတဲ့လက်နက်ကိုင်အဖွဲ့အစည်းတွေကိုဟုတ်လား official ပေါ့နော်ကျွန်တော်တို့မသိတာကဒါဘေကျင်းကလားယူနန်ကလားတော့မသိပေါ့နော်။အဲ့လိုမျိုးတွေ့ပြီးတော့ဒီ NCA မှာအခုကံပါဝင်လက်မှတ်ရေးထိုးဖို့လိုတယ်ဆိုတဲ့ပုံစံမျိုးပြောတယ်ဆိုတဲ့ဟာမျိုးတော့ကျွန်တော်တို့သိရတယ်ပေါ့နော်။အဲ့တော့ဒီ YouTube SA ကနောက်ဆုံးထုတ်တဲ့စိတ်မနဲ့မှလည်းရေးထားတာကသူတို့အနေနဲ့တရုတ်အစိုးရကဒီအနောက်နိုင်ငံတွေမပါဘူးဆိုပြီးတော့ပြောထားတယ်အခုအနောက်နိုင်ငံတွေပါဝင်ပြီးလက်မှတ်ရေးထိုးမယ်လဲကြားတယ်ပေါ့နော်။ဒါကြောင့်မလို့ဒီဂရီကိုအဖျက်ပြင်မှုဆိုပုံစံမျိုးသူတို့ရေးတာရှိတယ်လေ။အဲ့တော့အဲ့စိတ်မနဲ့တိုင်ငင်တော့က YouTube SA ကိုလည်းကျွန်တော်တို့လာတွေ့သွားတယ်လို့ကျွန်တော်တို့ကြားတယ်။အဲ့တော့အဲ့ဒီအချက်ပေါ်မူတည်ပြီးတော့ပေါ့နော်အခုလော်လော်ဆယ်မှာအားလုံးပါဝင်ရတော့ success ရှိတယ်ဆိုတဲ့ဟာတော့ကျွန်တော်တို့သုံးသပ်ပါတယ်။
ဦးမင်းစောဦးရဲ့အခုလိုဆွဆွဲပြောဆိုချက်တွေဟာမဟုတ်မှန်ကြောင်းတရုတ်အစိုးရကငင်းဆိုလိုက်တာကိုနိုင်ငံတကာသတင်းတွေမှာဖော်ပြကြပါတယ်တရုတ်မြန်မာနယ်စပ်မှာတိုင်းသားလက်နက်ကိုင်အဖွဲ့တချို့ရှိပြီးမြန်မာစစ်တပ်နဲ့အဲ့ဒီတိုင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ပဋိပက္ခကအခုချိန်ထိအဆုံးမတက်နိုင်သေးပါဘူးဒါကြောင့်တရုတ်အစိုးရရဲ့သဘောထားကိုသူတို့အဖွဲ့ကအလေးထားပါတယ်လို့ UWSA အဖွဲ့တာဝန်ရှိသူတဦးဖြစ်တဲ့ဦးအောင်မြင့်ကပြောပါတယ
်ပုံမှန်ဗျာကိုကန်ဒီမှာဖြစ်တဲ့ကိစ္စကိုကံကိစ္စနော်ဥမာဟိုကဲယိုကဲအင်းနဲ့ဖြစ်နေတဲ့ကိစ္စအခုတကွေးတွေဖြစ်နေသေးတယ်လေပြစ်ပြတာခတ်တာတွေရှိသေးတယ်ဒီလိုဆိုလို့ရှိရင်တရုတ်မြန်မာအစိုးရအချင်းချင်းကြားမှာလဲချိန်တိုင်းမို့လို့လေဆိုတဲ့သဘောထားပါချိန်တိုင်းရပြည်လည်နိုင်တာပေါ့ဗျာသူကတစ်မျိုးစဉ်းစားကိုကတစ်မျိုးစဉ်းစားဆိုရင်တော့ဒါပြည်လည်နိုင်မှုကဖြစ်တယ်လေ
တရုတ်မြန်မာနယ်စပ်ငြိမ်းချမ်းသွားအောင်က ကိုကန်လက်နက်ကန်အဖွဲ့ NCA စာချုပ်မှာလက်မှတ်ရေးထိုးခွင့်ရာရေးကိုတရုတ်အစိုးရကလိုလားနေပေမဲ့မြန်မာအစိုးရကတော့ကိုကန်အဖွဲ့ကိုခြံလက်ထားစေဖြစ်ပါတယ်။ကိုကန်အဖွဲ့နဲ့ပတ်သက်တဲ့မြန်မာအစိုးရသဘောထားကိုဦးမင်းစောဦးပြောတာက
ကိုကန်နဲ့ပတ်သက်တဲ့သဘောထားကိုကန်အနေနဲ့ပြန်လာခြင်းဆိုပြန်လာလို့ရတယ်။ကိုကန်ခေါင်းဆောင်တွေပေါ့နော်။နိုင်ငံရေးဖြစ်စဉ်မှာဝင်ပါလို့လည်းရတယ်။နောက်ပြီးတော့ဟာလူလူလက်ခံနဲ့ဆိုလို့ရှိရင်သူဒီတော့ပြန်လာပြီးသူခေါင်းဆောင်လို့လည်းရတယ်။ဒါပေမဲ့လက်နက်တော့မယူလာပါနဲ့ဆိုတဲ့ policy ရှိပါလို့လို့ဆိုရမှာ
NCA စာချုပ်မှာအလုံးမပါနိုင်ပဲဖြစ်နေရတာဟာတရုတ်နိုင်ငံကဝင်ရောက်ဆွတ်ဖက်နေတာကြောင့်လို့မြန်မာအစိုးရဘက်ကပြောပေမဲ့ဒါဟာအကြောင်းပြချက်ပေးုံတက်တက်သာဖြစ်တယ်လို့တရုတ်မြန်မာအရေးကျွမ်းကျင်သူယူနန်ပြည်နယ်မှာနေထိုင်တဲ့ဒေါက်တာလှကျော်စောကသုံးသပ်ပါတယ
်အဓိကဗမာပြည်မှာငင်းငန်းကြီးလိုချင်ရေနော်ဗမာတပ်မတော်ကသူတို့ရထားတဲ့နိုင်ငံရေးအခွင့်အာဏာစီဝါရေးအခွင့်အာဏာတွေကိုကြံတဲ့လူတွေနဲ့အ ਨੇ ဆုံးမျှဝေစားပုံးရမယ်ဆိုတဲ့စိတ်ကလေးဝင်မှဖြစ်ပါအဲ့တော့အဓိကကဒီငင်းငန်းရေးစာချုပ်မဖြစ်ရတာဟာဗမာတပ်မတော်ရဲ့သူတို့ရရှိထားတဲ့အခွင့်အာဏာတွေကိုရှော့မပေးချင်ဘူးပဲဒါပေမဲ့ဒါကိုကာကွယ်ခြင်းနဲ့အတွေ့အဲ့လိုဟိုလူပုံဒီလူပုံပုံတော့တခြားလူတွေပို့ပြီးတော့နီးစပ်တဲ့တရုတ်ကိုအဖြစ်တည်းပြောတာပဲအဲ့တော့တကယ်လို့ဗမာတပ်မတော်အနေနဲ့အစိုးကြီးတဲ့ကသဘောထားကြီးကြီးနဲ့အားလုံးကိုပါဝင်စီချင်လိုက်သူတို့လုပ်လို့ရတဲ့အချက်တွေအများကြီးမလုပ်တာဖြစ်တယ်အခုလက်ရှိရဲ့ SSC လို့ဘာလို့ဝက်နစ်ကြီးနဲ့ဖြစ်တာတို့ဘာလို့ညာတို့အခုရှောက်လုံနေတာပဲအဓိကဗမာပြည်ရဲ့ညီညာရေးအခြေအနေကဗမာတပ်မတော်ရဲ့စိတ်နေစိတ်ထားပေါ်မှာပဲမြင်ပြီးတယ
်လာမယ့်ရက်ပိုင်းအတွင်း NCA စာချုပ်လက်မှတ်ရေးထိုးတဲ့အခါနိုင်ငံတကာအသိအသက်အဖြစ်တရုတ်ဂျပန်ထိုင်းကုလသမဂ္ဂနဲ့ EU ဥရောပသမဂ္ဂအဖွဲ့တွေပါဝင်ကြမှာဖြစ်ပါတယ်ခင်ဗျာ
။ကိုညာဝင်းအောင်စူးစီးတင်ပြသွားရပါရှင်။တဆက်ထဲမှာပဲတိုင်းရင်းသားလက်နက်ကိုင်အဖွဲ့တချို့ကြားစီရင်တင်မာနေတဲ့သတင်းဖက်အလဲပေးပါဦးမယ်။တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစရေးတဘောသူစာချုပ် NCA ကိုလက်မှတ်ရေးထိုးဖို့ရပ်ပိုင်းမယ်လို့ရတဲ့ကာလမှာ NCA ကိုပါဝင်လက်မှတ်ရေးထိုးမဲ့ရှမ်းနယ်ပအိုးအဖွဲ့တွေကြားမှာစီရင်အရတင်မာမှုတွေဖြစ်ပေါ်နေပါတယ်။ဒီစီရေးတင်မာမှုဟာနေမြေစုံမှုပေါ်အခြေခံဖြစ်ပွားခဲ့တာဖြစ်ပြီးလွန်ခဲ့တဲ့နှစ်ကတော့နေမြေအငင်းပွားမှုကြောင့်တိုက်ပွဲတွေဖြစ်ပွားခဲ့ပါသေးတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါရရှင်
။ဟုတ်ကဲ့ရှမ်းပြည်နယ်တောင်ပိုင်းမောင်းမယ်မြို့နယ်ဂဒူးကြီးဒေသမှာနေမြေပိုင်ဆိုင်မှုနဲ့ပတ်သက်ပြီးပို့ဝမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNLO နဲ့ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS SSA တောင်ပိုင်းအကြားမှာတင်းမာနေတာဖြစ်ပါတယ်။တတလောဖြစ်ပွားနေတဲ့အခြေအနေကို PNLO အဖွဲ့ဥက္ကဋ္ဌဦးခွန်မြင့်ထွန်းကအခုလိုပြောပါတယ
်။မလေးရောင်းပါဘူးဒီအော်တိုဘာ၈ရက်နေ့မှာ RCS ကဘုံကြီးရွက်ဖားကသူကခုလက်ရှိခြေပြီးဒေတာနေကပေါ်ချောင်းနောက်ဖက်ကိုအထုတ်ပေးဖို့ပေါ့လေ PNLO အခြေပြုတပ်ခန်းကိုလာပြီးတော့မှဟိုအကြောင်းကြားခိုင်းပါတယ်။အဲ့လိုအကြောင်းကြားကြောင်နဲ့သူငင်ဟာ300ကျော်400လောက်နဲ့ကျွန်တော်တို့ရဲ့ဒီအစီအစီဖွံ့ဖြိုးရေးစီမံကိန်းတည်ရှိတဲ့နေရာကျွန်တော်တို့ရဲ့တပ်ခန်းကြီးမှာဒါလာပြီးတော့မှသူဝိုင်းလာပါ
လက်ရှိငင်းပွားဒေတာဟာအစိုးရနဲ့ပြစ်ခတ်ရစဲချိန်ကတတ်မှတ်ထားတဲ့နယ်မြေဖြစ်တယ်လို့လည်းဦးခွန်မြင့်ထွန်းကပြောပါတယ
်အစိုးရနဲ့ကျွန်တော်တို့အကြောင်းတပင်းနယ်အဆင့်သဘောတူညီချက်ပြည်တော်စုအဆင့်သဘောတူညီချက်တွေထဲမှာကျွန်တော်တို့အတွက်ဒါအခြေပြုဒေတာအနေနဲ့နှစ်ဖက်သဘောတူညီပြီးတတ်မှတ်ထားတာဖြစ်ပါတယ်နောက်တစ်ခုကတော့ဒီတပင်းလုံးပြစ်ခတ်ရစဲရေးစာချုပ်မှာဒီပြည်တော်စုအစိုးရနဲ့ကျွန်တော်တို့တိုင်းဒေသလက်နက်ကိုင်တော်လိုင်းအဖွဲ့ကြီးတွေကြားမှာချုပ်ဆိုခဲ့တဲ့သဘောတူညီချက်တွေကိုထပ်လောင်းပြီးတော့မှအတည်ပြုရဲထပ်လောင်းပြီးတော့ခိုင်မာစေခြင်းဆိုတဲ့အချက်ပါပါတယ်။ဒီပြည်အောင်စုအစိုးရနဲ့လက်နက်ကိုင်တော်လိုင်းအဖွဲ့ကြီးတွေကြားချုပ်ဆိုရတဲ့စာချုပ်ဟာဒီနှစ်ဦးနှစ်ဖက် bilateral agreement မဟုတ်တော့ဘဲနဲ့ဒီပြည်လုံးပြည်ကရက်စေးဆိုင်ရဲ့သဘောတူညီချက်ဖြစ်လာတော့မှဖြစ်ပါတယ်။ကျွန်တော် PNL နဲ့ချုပ်ဆိုရတဲ့စာချုပ်ကို RCS ကလေးစားလိုက်နာမှဖြစ်တယ်လို့ RCS ကပြည်အောင်စုအစိုးရနဲ့ချုပ်ဆိုထားတာတွေလည်းကျွန်တော်တို့ကလေးစားလိုက်နာပေးရမှဖြစ်ပါတယ်။ဒါကြောင့်ဒီနေ့ဒီကာလမျိုးမှာဒီလိုပြည်ပခမျိုးကမဖြစ်သင့်ဘူးလို့ကျွန်တော်အဲ့လိုပဲမြင်ပါတယ်။
ဒီလိုတင်းမာနေတဲ့အခြေအနေကိုဖြေရှင်းဖို့အတွက်အစိုးရရဲ့ပြည်တော်စုငင်းချဲရေးဖော်ဆောင်ရေးလုပ်ငန်းကော်မတီ UPWC ကိုအကြောင်းကြားထားတယ်လို့လည်းပြောပါတယ်။ RCSS SSA တောင်ပိုင်းရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးဆိုင်းလာကတော့အခုလိုစီရေးတင်းမာနေတဲ့အခြေအနေကိုတေချာမသိရသေးကြောင်းပြောပါတယ်
။အဒီဒီတတင်းတော့ကျွန်တော်တို့ဒီကအသင်ခံရောက်ရှိတာမရှိသေးပါဘူး။အရင်ကတော့ညှိနှိုင်းကြပါလို့ပဲပြောပါတယ်။ဘာဖြစ်လဲဆိုတော့NCA မပြီးခင်မှာပေါ့နော်။မြန်မာသားသားရေးတွေအားလုံးမပြည့်နေသေးတဲ့အချိန်မှာအစီအမံကိန်းတွေမလုပ်သေးပါနဲ့အောင်ဆိုတော့ပုံစံမျိုးနဲ့ဆွေးနွေးထားတာညီနိုင်ကြတာရှိတယ်။အဲအားလုံးနားလည်မှုတွေရရှိလာတဲ့အချိန်မြန်မာသားသားရေးတွေဖြစ်လာတဲ့အချိန်မှာ 那白马就那个你那边到了长沙哦，这个朋友那个水面上来去吧的，你就那加不管嘞。
RCSS SSE 当兵不干了，对手你那一部路拉将来设备标牌的。
你那到你那部分路阿巴的，别弄阿到这个都你吃的呀，其他的在你那边到那都都哎都不免的了，高升我提拔的，哎不然到这些啊没事不顺不搞那不喏，你干到对手你那家大概搞嘛。
龙格人呢？奥古拉加嘞，你们苏木伊呢？不得病，那拍一家，他跑到贵比亚那里皮开布的路，一天呢，十点巴拉三马罗，在贝瑞皮巴盖达呢，绵绵麦东比拉角，抵达干比杜瑞，提盖丹亚亚拉瑞，西盖巴嘞。那些年不完的抵达哈，人家不欧尼个，相比卢米邦中卢米一派，亚拉拉帕个，都留下那么一片，怎么开的那皮巴嘞？唐古啊，古是雷公年嘛，亚拉拉帕个，苏亚呢，比开亚塞比。那唐坤的苦年嘛，阿婆人阿乖别为撇别人闹，阿是 SS SSA 倒霉个，毛眉地大个，都若听从南面撇，苏木盖了撇罢了。
Democracy 表面表了一个新的版本，俺那家他们那大家嘛，苏亚欧秋叶爷爷都在乎九万个的路，老了没俺那嘛嘞。比如欧秋叶爷爷批啊，去看屋里嘛批十多米路，他们那屋顶上啊，拉些美国嘛标价多吧嘞。他们那屋顶上来穿嘛，比如欧秋叶爷爷批铺，巴瑞算少那个的路，多拉些的有啥价吧的嘞？比如我不好表示你批铺，所以巴瑞路安尼的嘞，苏亚哥，是你娘带伢里来试试嘛，苏你家嘛批吧嘞。把我孙女留在多大县内呢？非我也否能呗。这那东阳呢？东县呢？俺俺俺里个，十多爷们在里否能把我酒店被布查了呀吧嘞？过来嘛，把我奶奶推你奶奶，一面呢撇撇，但反呢外撇撇。非我也一面来啥 ？Burmese@voanews.com 个酒店被布查来嘛来些。
သမက်စနေနေ့ညတရိုက်လေးလိုင်းစီစဉ်မှာပါဝင်ဆွေးနွေးဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်။သောတာရှင်များရှင်မြန်မာနိုင်ငံသားရေဒါဂယူဒီဇိုင်းနဲ့လေးလေးနက်နက်အကဲခတ်ဆောင်ကြည့်နေမယ်ဆိုရင်မကြခင်ကျင်းပရမေ2015အထွေထွေရွေးကောက်ပွဲဟာလွတ်လပ်ပြီးတရားမျှတမှုရှိစေဖို့အခွင့်အလမ်းရှိတယ်လို့အမေရိကန်ပြည်ထောင်စုအခြေစိုက် National Democratic Institute NDI ကပြောလိုက်ပါတယ်။လာမယ့်ရွေးကောက်ပွဲကိုလေ့လာဆောင်ကြည့်မယ်ပြည်ရင်းစောင့်ကြည့်ရေးအဖွဲ့တွေကိုပံ့ပိုးသွားမယ်လို့လည်းဆိုပါရယ်အပြည့်စုံကို VOA သတင်းထောက်မှတင်ငင်းလင်းကပြောပြပေးပါမယ်ရှင
်ဟုတ်ကဲ့ပါရှင်2010ရွေးကောက်ပွဲထက်ပိုပြီးယုံကြည်စိတ်ချရတဲ့ရွေးကောက်ပွဲတရက်ဖြစ်လာဖို့အတွက်မြန်မာနိုင်ငံသားတွေဘက်ကလည်းဂရုတစိုက်အကဲခတ်စောင့်ကြည့်ကြမယ်ဆိုရင်အခွင့်အရေးရှိသေးတယ်လို့ National Democratic Institute NDI မြန်မာဌာနကိုယ်စားလှယ် Richard Nuccio ကအခုလိုပြောဆိုလိုက်ပါတယ်
International standards these days usually use different words to describe a good election process, transparent, inclusive.
နိုင်ငံတကာအစိုးရရွေးကောက်ပွဲလို့ပြောရင်တော့အခုနောက်ပိုင်းမှာစံနှုန်းမျိုးမျိုးနဲ့ထည့်သွင်းပြီးတော့တိုင်းတာကြပါတယ်။ပွင့်လင်းမြင်သာမှုအားလုံးပါဝင်မှုယုံကြည်စိတ်ချမှုစတဲ့စံနှုန်းတွေကလွတ်လပ်ပြီးတော့တရားမျှတမှုကိုပိုပြီးတော့ဖော်ပြနိုင်တဲ့စံနှုန်းတွေပါ။လာမယ့်ရွေးကောက်ပွဲမှာအဆင့်တန်းမီရဲ့လားဆိုတာကတော့မြန်မာနိုင်ငံသားတွေရဲ့အဆုံးဖြတ်မှာပဲမူတည်ပါတယ်ဒီတကြိမ်မှာကရွေးကောက်ပွဲကိုစောင့်ကြည့်ကြမဲ့ပြည်ရင်းပြည်ပအဖွဲ့တွေကလည်းရှိနေပါပြီပြည်သူတွေအနေနဲ့အဲ့ဒီအဖွဲ့တွေကထုတ်ပြန်မဲ့အစည်းအခမ်းအစာတွေကိုလေ့လာပြီးတော့ဒီရွေးကောက်ပွဲဟာပြီးခဲ့တဲ့2010ရွေးကောက်ပွဲထက်ပိုပြီးတော့ယုံကြည်စိတ်ချရသလားဆိုတာကိုအကဲဖြတ်နိုင်ဖို့အခွင့်အရေးတွေရှိပါတယ်အဲ့ဒီကနေတစင်းရွေးကောက်ပွဲရဲ့ရလဒ်ကိုအကဲဖြတ်ပြီးတော့နောက်ထပ်ဒီမိုကရေစီလမ်းကြောင်းကိုရှေ့တက်လှမ်းနိုင်မှာဖြစ်ပါတယ်
မြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးမှာလိုအပ်တဲ့အကူအညီတွေကိုထောက်ပံ့ကူညီနေတဲ့ NDI အနေနဲ့လာမယ့်ရွေးကောက်ပွဲမှာစောင့်ကြည့်လေ့လာကြမယ့်ပြည်တွင်းအဖွဲ့တွေကိုလည်းအကူအညီတွေပေးနေတယ်လို့အခုလိုပြောပါတယ်
။ Our job is to work with people in Myanmar, organizations in Myanmar who want to do non-partisan observation.
ရွေးကောက်ပွဲကိုဖမ်းမလိုက်ပဲစောင့်ကြည့်လို့ကြတဲ့မြန်မာနိုင်ငံသားတွေကိုကူညီထောက်ပံ့တာကကျွန်တော်တို့ရဲ့အလုပ်ပါ။အခုဆိုရင်ရွေးကောက်ပွဲစောင့်ကြည့်မဲ့အဖွဲ့တွေနဲ့ပူးပေါင်းဆောင်ရွက်နေပါပြီ။ဒီအဖွဲ့တွေဟာတနိုင်ငံလုံးတိုင်းတာနဲ့စောင့်ကြည့်ကြမှာဖြစ်ပြီးတော့စောင့်ကြည့်သူဦးရေ 9,000 ကျော်စောင့်ကြည့်ကြမှာပါ။ဒါဟာအတော်လေးများတဲ့ရေအတွက်တစ်ခုဖြစ်ပါတယ်
။ American ပြည်ထောင်စုဝါရှင်တန်အခြေစိုက် NDI ဟာ1983ခုနှစ်ကစတင်တည်ထောင်ခဲ့တဲ့ပါတီဆွဲမရှိတဲ့အဖွဲ့အစည်းဖြစ်ပြီးနိုင်ငံပေါင်း132နိုင်ငံမှာဒီမိုကရေစီထွန်းကားပြန့်ပွားရေးအတွက်နိုင်ငံသားတွေပူးပေါင်းပါဝင်မှုအစိုးရရဲ့တာဝန်ခံတာဝန်တည်မှုပွင့်လင်းမြင့်သားမှုတွေကိုအားပေးထောက်ပံ့နေတဲ့အဖွဲ့ဖြစ်ပါတယ်မြန်မ မြန်မာနိုင်ငံမှာတော့ဒီမိုကရေစီအသွင်ကူးပြောင်းရေးအတွက်လွှတ်တော်ကဏ္ဍပုံမိုတိုးတက်အောင်လိုအပ်တဲ့အကူအညီတွေပေးနေတာဖြစ်ပါတယ်ရှင်
ဒီဝေမြန်မာပိုင်းရဲ့ရွေးကောက်ပွဲအထူးအစီအစဉ်ဖြစ်တဲ့ရေဒီယိုအစီအစဉ်တင်ဆက်မှုတွေကိုစက်တင်ဘာလ28ရက်နေ့ကစတင်ပြီးတော့နေ့စဉ်တနေ့ကို9ရက်စာတိုးမြင့်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။ညနေ6နာရီခွဲကနေ9နာရီအစားညနေ6နာရီကနေ9နာရီအထိတနင်္ဂနွေကြာတင်ဆက်ပေးသွားပါမယ်။နေ့စဉ်ရုံမြင့်တန်ကြားအစီအစဉ်တွေကိုလည်း9ရက်စာတိုးမြင့်ပြီးတော့တနေ့ကိုတနင်္ဂနွေကြာတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။VOA မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုတော့ Asia Set 7 ဂျိုရုကနေဖမ်းယူကြည့်ရှုနိုင်ပါတယ် VOA ရုပ်သံနဲ့ရေဒီယိုအစီအစဉ်တွေကိုကြည့်ရှုနားဆင်အားပေးကြတဲ့အတွက်အထူးကျေးဇူးတင်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့ရွေးကောက်ပွဲအထူးတိုးချက်အစီအစဉ်တွေကိုလည်းအားပေးနားဆင်ကြပါအောင်ရှင်ခုတော့နိုင်ငံတကာသတင်းဖတ်ဆက်ရအောင်ပါမော်တော်ကားကို robot ဆက်ရုပ်တွေကမောင်းနေတဲ့ခေဥ်ကာလာကိုရောက်ရှိလာချိန်မှာအနည်းဆုံးအဝေးပြေးလက်မကြီးတွေပေါ်မှာသူ့အလိုလျောက်မောင်းနေတဲ့ကားတွေစပြီးတွေ့ဖို့အချိန်တန်နေပါပြီ။အငားယင်ကုမ္ပဏီတွေကသူတို့ရဲ့ကားတွေကိုပုံမအစစ်မြင့်နိုင်ဖို့ကြိုးပမ်းနေတဲ့တစ်ချိန်ထဲမှာပဲမော်တော်ကားနဲ့ကုန်တင်ယင်ထုတ်လုပ်သူတွေဟာသူ့အလိုလျောက်မောင်းနေတဲ့မော်တော်ယင်ဘယ်သူအရင်ထုတ်လုပ်နိုင်မလဲဆိုတာအကျိတ်နဲ့ပြန်ဆိုင်နေပါတယ်။ VOA သတင်းထောက် George Putik ရဲ့သတင်းလွှာကိုဦးစံမိုးဝေကပြောပြထားပါတယ်ရှင်
။ဟုတ်ကဲ့ပါ။ပထမဦးဆုံးသူ့အလိုလျောက်မောင်းနေနိုင်တဲ့ကားပြန်ပွဲကို2004ခုနှစ်မှာကျင်းပခဲ့ပါတယ်မော်တော်ယာဉ်တွေမှာလေဆာတွေရေဒါတွေကင်မရာတွေအာရုံခံစင်ဆာကိရိယာတွေအများပြားတပ်ဆင်ထားခဲ့ပေမဲ့ဒဇီးမှာအစအဆုံးဆင်းပြေအောင်မစွမ်းဆောင်နိုင်ခဲ့ပါဘူးနောက်တစ်နှစ်မှာတော့ကား၅စီးဟာလမ်းဆုံးတဲ့အထိအရောက်သွားနိုင်ခဲ့ကြပါတယ်2008ခုနှစ်မှာတော့စုစုပေါင်းကား6စီးဟာပုံမိုးပြီးတော့စိန်ခေါ်မှုတွေများတဲ့လမ်းကိုအဆုံးထိမောင်းနှင်နိုင်ခဲ့ကြပါတယ်အတူရောင်လှုပ်ထားတဲ့လမ်းရှုပ်ထွေးမှုတွေနဲ့လမ်းအမှတ်အသားဆိုင်းဘုတ်တွေကိုအောင်မြင်မြင်ဖျက်ကျော်နိုင်ခဲ့ပါတယ်ကနေ့ခင်မှာကဘာပေါ်မှာအကြီးမားဆုံးကားနဲ့ကုန်တင်ကားထုတ်လုပ်သူတွေဟာအသိဉာဏ်နဲ့တွာလာနိုင်တဲ့မော်တော်ယာဉ်တွေကိုစမ်းသပ်နေကြပါတယ်။ညီငွေပြီးတော့တာဝန်ကြီးမားလာတဲ့အဝေးပြေးကားမောင်းနှင်ရမှုကိုအစားထိုးနိုင်ရေးအတွက်ရည်ရွယ်လှုပ်ဆောင်နေကြတာပါ။ Google ဟာသူ့လိုလျောက်မောင်းနှင်နိုင်တဲ့ကားကိုတီထွင်စမ်းသပ်နေတာနှစ်ပေါင်းတော်ကြာနေပါပြီ။ Daimler Benz ကတီထွင်တဲ့အသိဉာဏ်သုံးအပြည့်ထည့်ထားတဲ့နောက်တွဲမော်တော်ယာဉ်ကိုမကြာခင်ကပဲပွဲဥထွက်အနေနဲ့ဂျာမနီနိုင်ငံကရှုပ်ထွေးတဲ့အဝေးပြေးလမ်းမပေါ်မှာတခြားကားတွေနဲ့ရောနှောပြီးတော့အနေအကင်းကင်းစမ်းသပ်မောင်းနှင်ခဲ့ပါတယ်။ဒီကနေ့ဂျပန်နိုင်ငံ Toyota ကားကုမ္ပဏီကအခုနှစ်ကုန်မှာသူ့လိုလျောက်မောင်းနှင်နိုင်တဲ့ Lexus ဇိမ်ခံကားအမျိုးအစား၃ခုကိုထုတ်လုပ်ရောင်းချမယ်လို့ပြောလိုက်ပါတယ်။ Toyota ကုမ္ပဏီကတာဝန်ရှိသူ Morita ကယိုရှိဒါက
မကောစုကတော့တဲ့ဒရိုင်ဘာကကိုနာဥဟိုဘော
ဝေပြေလမ်းမကြီးတွေပေါ်မှာရင်မောင်းတယောက်လောက်ရတဲ့တာဝန်တွေကိုအားလုံးနှီးပါကိုလှုပ်သွားမှာပါသူအလိုလျောက်ပြင်းမြအောင်ဆောင်ရွက်သွားလိမ့်မယ
်ဒီကားတွေမှာအာယုန်ခံတဲ့ကိရိယာတွေအမျိုးမျိုး GPS လို့ခေါ်တဲ့လမ်းပြစနစ်အကွာအဝေးတို့ကျိုးမဲ့နှီးပညာတွေအသုံးပြုထားပြီးတော့တခြား smart ကားတွေနဲ့လမ်းဘေးမှာရှိတဲ့အခြေခံအဆောက်အဦတွေကိုဆက်သွယ်နိုင်တယ်လို့ကားရဲ့ဘေးပတ်ဝန်းကျင်မှာရှိတဲ့ယာဉ်ကြောကိုလည်းအဆင်ပြေအောင်ထိမ့်သိမ်းနိုင်ပြီးအန္တရာယ်ရှိနိုင်တယ်ဆိုတာနဲ့ယာဉ်မောင်းကိုသတိပေးနိုင်ပါတယ်モリタが吉田が
交通事故死傷者事故ゼロへの貢献である。
ちなみにね、ランボーマ踢害物で流墜てじだり、弾薬やだりを消化してねばれ。妙老寺里が阿弥ランマ寺里をま、人情背そうだりを捻ばとわせてんばれ。なおび絶越知れとりね、無端損ねとりをルルルルとわらせてんばれ。
てちいねまべ、あてか公務員寺里は、とろへ家里を浅端滅避ぶと施進にじゃばび。ဂျပန်ဆက်ရုပ်အငှားယင်ကလာမယ့်၈နှစ်စောစောပိုင်းကျရင်လူမှုပို့ဆောင်ရေးသိမ့်မကောင်းတဲ့နေရာတွေမှာအလိုလျောက်မောင်းနှင်တဲ့ဗန်ကားတွေကိုစမ်းသပ်ပြေးဆွဲမယ်လို့ဆိုပါတယ်။ဂျပန်နိုင်ငံမှာလက်ရှိဥပဒေအရယင်မောင်းနှင်သူမပါတဲ့ကားတွေကိုလမ်းမတွေပေါ်မှာပြေးဆွဲခွင့်မရှိပါဘူး။အဲဒါကြောင့်အထူးလက်ကျင့်ထားတဲ့ယင်မောင်းတွေကိုအရေးပေါ်အခြေအနေမှာယင်ကိုထိန်းချုပ်နိုင်အောင်လိုက်ပါနေရပါတယ်။
ဗီယိုမြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုတနေ့ကို6ကြိမ်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးတော့ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေညနေ3နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီကနေ9နာရီအစီအစဉ်ကိုလိုင်းဒို16 19နဲ့25တို့ကနေထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီစီစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ထုတ်လွှင့်ပေးနေပါတယ် VOE မြန်မာပိုင်းအစီအစဉ်တွေနဲ့အသံလွှင့်မီတာအသေးစိတ်ကို burmese.voenews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
လာညနေခင်းမှာတောတာရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ2015ခုနှစ်အောက်တိုဘာလ9ရက်တောက်ကြတဲ့ညနေခင်းအတန်းလွင့်စီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတရိုက်ထုတ်လွှင့်ပေးနေတာပါအခုဒုတိယပိုင်းထုတ်လွှင့်ပေးမယ့်9နာရီထိစီစဉ်တွေကို line 2 meter 24 25 30နဲ့51အပြင်လိုင်းလိုင်းမီတာ190ရောကနေပြီးတော့လဲတိုးချက်ဖန်ယူနာဆင်နိုင်ပါတယ်အခုညနေခင်းဆက်လက်ထုတ်လွှင့်ပေးမယ့်ရွေးကောက်ပွဲအထူးတိုးချက်စီစဉ်မှာတော့မြန်မာရွေးကောက်ပွဲနဲ့ဆိုင်တဲ့သတင်းတွေကိုဆက်လိုက်ထုတ်လွှင့်ပေးသွားဖို့ရှိပါတယ်ဒီကနေ့ရင်ဆုံးကြမှာကတော့ပြပရောက်မြန်မာနိုင်ငံသားတွေမဲပေးဖို့ဘလို့အခက်ခဲတွေနဲ့ရင်ဆိုင်နေရပါသလဲ
သူတို့လာဖို့ကလည်းဒီမြန်မာကရောက်လာဖို့ကဝေးတယ်ဆိုပြီးတော့လေဆက်တယ်လေတစ်ခဲတည်းမပေးလာတော့ကြတော့သူတို့လည်းမလာရဘူ
းချိုင်းနိုင်ငံရောက်ကရင်တိုင်းရင်းသူတယောက်ပါရှင်အပြေးဆုံးကိုမကြခင်ကြားမှာပါခုတော့ရွေးကောက်ပွဲသတင်းတွေထက်ကကောင်းလို့ချက်တွေကိုတော့ကိုရန်နိုင်ကစူးစီးတင်ပြချပါရရှင်
မြန်မာနိုင်ငံသားတွေအနေနဲ့လာမယ့်နိုဘရွေးကောက်ပွဲကိုဂယုဒစိုက်နဲ့လေးလေးနက်နက်စောင့်ကြည့်သွားမယ်ဆိုရင်လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်လာဖို့အခွင့်အရေးရှိတယ်လို့အမေရိကန်အခြေစိုက် National Democratic Institute NDI အဖွဲ့ကပြောလိုက်ပါတယ်လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်ဖို့အတွက်ပွင့်လင်းမြင်သာမှုရှိဖို့အားလုံးပါဝင်မှုရှိဖို့အများလက်ခံနိုင်ပြီးယုံကြည်ရတဲ့စံနှုန်းတွေရှိဖို့လိုအပ်တယ်လို့ NDI အဖွဲ့ရဲ့မြန်မာဌာနကိုယ်စားလှယ် Richard Nusio ကပြောပါတယ်ဒါပြင်ရွေးကောက်ပွဲအစဉ်တန်းမီမီဆိုတာဟာမြန်မာနိုင်ငံသားတွေရဲ့အဆုံးဖြတ်ပေါ်မှာမူတည်ကြောင်းရွေးကောက်ပွဲကိုစောင့်ကြည့်မဲ့ပြည်တွင်းပြည်ပအဖွဲ့တွေရှိလာတဲ့အတွက်အဲ့ဒီအဖွဲ့တွေကထုတ်ပြန်တဲ့အစဉ်ခံစာတွေကိုကြည့်ပြီးတော့ပြီးခဲ့တဲ့2010ရွေးကောက်ပွဲထက်ယုံကြည်လက်ခံနိုင်မှုရှိမလားဆိုတာကိုအကဲဖြတ်နိုင်မှာဖြစ်တယ်လို့လည်းပြောပါတယ်ဒါပြင်ရွေးကောက်ပွဲလည်းစောင့်ကြည့်ဖို့အတွက်ပြည်တွင်းစောင့်ကြည့်အဖွဲ့တွေကိုအကူအညီပေးသွားမှာဖြစ်တယ်လို့လည်း NDI ကပြောပါတယ်။ NDI အနေနဲ့ပြည်တွင်းကရွေးကောက်ပွဲစောင့်ကြည့်အဖွဲ့တွေနဲ့ဥပပေါင်းဆောင်ရွက်မှုတွေကိုလှုပ်ဆောင်နေပြီဖြစ်တယ်လို့ပြောပါတယ်။နိုဝင်ဘာ10ရက်နေ့မှာကျင်းပမဲ့ထွေထွေရွေးကောက်ပွဲကိုတနိုင်ငံလုံးတိုင်းတာနဲ့စောင့်ကြည့်သွားမှာဖြစ်ပြီးတော့စောင့်ကြည့်မဲ့အဖွဲ့ဝင်ဦးရေ9000ကျော်ရှိတယ်လို့သူကပြောပါတယ်ခင်ဗျာ။
လာမယ့်နိုဝင်ဘာရွေးကောက်ပွဲဟာမြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးအတွက်နောက်ထပ်ခြေလှမ်းတစ်ရပ်တည်းမဟုတ်ပဲကမ္ဘာလှည့်ခီးသွွားလုပ်ငန်းကိုပါအားကောင်းလာစေလိမ့်မယ်လို့ဟိုတယ်နဲ့ခီးသွွားလုပ်ငန်းရှင်တွေကတွက်ဆနေကြပါတယ်ဆိုတဲ့အကြောင်းကိုတော့မြန်မာ Times Online စာမျက်နှာမှာရေးသားထားတာပါရွေးကောက်ပွဲနဲ့ခီးသွွားလုပ်ငန်းတွေမှာအောင်မြင်မှုရခဲ့ရင်နိုင်ငံရဲ့ပုံရိပ်လည်းတက်လာမှာဖြစ်တယ်လို့ဆိုပါတယ်မြန်မာနိုင်ငံရဲ့ရွေးကောက်ပွဲအခြေအနေဘယ်လိုရှိမလဲဆိုတာကိုကမ္ဘာတဝန်းမှာရှိတဲ့ပြည်သူတွေစိတ်ဝင်စားနေကြတယ်လို့ဟိုတယ်နဲ့ခီးသွွားလုပ်ငန်းဝန်ကြီးဌာနဝန်ကြီးဦးထေအောင်ကပြောပါတယ်ဒါကြောင့်ခီးသွွားဧည့်သည်တွေအဆင်ပြေချောမွေ့စေဖို့အတွက်တခြားဝင်ကြီးဌာနတွေနဲ့လည်းပူးပေါင်းဆောင်ရွက်နေတဲ့အကြောင်းအဲ့ဒီလိုလုပ်နေတဲ့အထက်မှာခီးသွွားအများအပြားတွေတည်ယူပို့ဆောင်ရေးလုံလောက်မှုရှိစေဖို့အတွက်လည်းပါဝင်တယ်လို့သူကပြောပါတယ်ရွေးကောက်ပွဲအပြီးမှာကမ္ဘာလှည့်ခီးသွွားတွေပို့ပြီးဝင်ရောက်လာဖို့မျှော်လင့်တယ်လို့ Victoria Asia Travel Tour အဖွဲ့ညွှန်ကြားရေးမှူးဦးတန်းလွင်ကလည်းပြောပါတယ်ရွေးကောက်ပွဲမဲဆွယ်စည်းရုံးရေးကာလအတွင်းလုံခြုံရေးမတည်မငြိမ်ဖြစ်လာနိုင်တယ်ဆိုပြီးစိုးရိမ်နေကြတဲ့အပေါ်မှာတော့ဝင်ကြီးဦးထေအောင်ကလက်မခံပဲပယ်ချလိုက်ပြီးမြန်မာနိုင်ငံအတွင်းမှာလွတ်လပ်စွာသွားလာနိုင်မှာဖြစ်တယ်လို့ပြောပါတယ်မြန်မာနိုင်ငံကအခုနှစ်အတွင်းကမ္ဘာလှည့်ခရီးသွား9000လောက်လာရောက်ဖို့ရှိတယ်လို့ခန့်မှန်းထားပြီးတော့ဒါဟာပြီးခဲ့တဲ့နှစ်ကထက်ပိုပြီးများလာတယ်လို့လည်းဆိုပါတယ်ရှင
်အမေရိကန်ပြည်ထောင်စုကတော့2015အထွေထွေရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့လုံခြုံရေးသတိပေးချက်ထုတ်ပြန်လိုက်ပါတယ်မြန်မာနိုင်ငံရဲ့လာမယ့်နိုဝင်ဘာရွေးကောက်ပွဲမှာလုံခြုံရေးရာပြဿနာတွေဖြစ်လာနိုင်တာကြောင့်မြန်မာနိုင်ငံကိုသွားမယ့်အမေရိကန်နိုင်ငံသားတွေကိုအမေရိကန်အစိုးရကသတိပေးထားတာပါနိုဝင်ဘာ10ရက်ရွေးကောက်ပွဲကျင်းပဖို့တစ်လလောက်ပဲလိုတော့ပြီးရွေးကောက်ပွဲနီးလာရတဲ့အမျှနိုင်ငံရေးဘာသာရေးတင်မာမှုတွေလည်းမြင့်တက်လာနေပါတယ်အမေရိကန်နိုင်ငံသားတွေအနေနဲ့လာမယ့်ရွေးကောက်ပွဲကာလအတွင်းသတိနဲ့သွားလာကြဖို့မဲယုံတွေနိုင်ငံရေးလှည့်လည်စည်းရုံးမှုတွေနဲ့ဆန္ဒပြပွဲတွေကိုရှောင်ကြဖို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကပုံထူးနေမှာကြေညာချက်ထုတ်ပြန်ခဲ့တာပါအဲ့ဒီသတိပေးချက်ကိုတော့ဒီဇင်ဘာ20ရက်နေ့အထိထုတ်ပြန်ထားပါတယ်မတည်ငြိမ်မှုတွေဟာချုပ်တင်သတိပေးခြင်းမရှိဘဲရောက်လာနိုင်ပြီးတော့ဘေးကနေရပ်ကြည့်နေတဲ့သူတွေကိုလည်းအန္တရာယ်ဖြစ်လာနိုင်တယ်လို့ပြောပါတယ်ဒါမဲ့လည်းအမေရိကန်နိုင်ငံသားတွေကိုတီးတန့်ပြတ်မှတ်ထားတာမျိုးအထောက်ထားတော့မတွေ့ရဘူးလို့အဲ့ဒီကြေညာချက်မှာပြောထားပါတယ်စစ်ဆိုးရအုပ်ချုပ်ခဲ့တဲ့ဆယ်စုနှစ်ပေါင်းများစွာအတွင်းမြန်မာနိုင်ငံဟာနိုင်ငံရေးမတည်ငြိမ်မှုတွေသွေးထွက်တမ်းရမှုတွေဖြစ်ပွားခဲ့ပြီးတော့အစိုးရအသစ်တက်လာပြီးနောက်ပိုင်းပြီးခဲ့တဲ့နှစ်ပိုင်းတွေအတွင်းမှာလည်းလူမျိုးရေးဘာသာရေးတင်းမာမှုတွေအရှိန်မြင့်တက်လာနေတာဖြစ်ပါတယ်ခင်ဗျာ
ရွေးကောက်ပွဲသတင်းကောင်းလို့ချက်ကိုကိုရန်နိုင်နဲ့မခင်ဖြူထွေးတို့ကပြောပြပေးသွားတာပါရှင် VOA မြန်မာပိုင်းကနေတောက်ကြတဲ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ် တောသားရှင်များရှင်ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများကြိုတင်ဆန္ဒမဲပေးနိုင်ဖို့အတွက်ပုံစံ15ရှောက်ထားမှုကိုဘန်ကောက်မြန်မာတန်ယုံကစက်တင်ဘာလ16ရက်နေ့နောက်ဆုံးထားပြီးရှောက်လွှာရေးလက်ခံရယူခဲ့ပေမဲ့လည်းကြိုတင်မဲပေးနိုင်ဖို့အချိန်မီရှောက်ထားနိုင်လို့အယောက်1000တောင်မပြေခဲ့ပါဘူး။ထိုင်းနိုင်ငံမှာလာရောက်အလုပ်လုပ်ကင်နေတဲ့ရွှေပြောင်းမြန်မာအလုပ်သမား3တန်းကျော်ရှိပြီးတရားဝင် work permit နဲ့ passport ကင်ဆောင်ထားသူတသန်းနီးပါးရှိတယ်လို့သိရပါတယ်။မြန်မာရွှေပြောင်းအလုပ်သမားတွေဘာကြောင့်ကြိုတင်ဆန္ဒမဲပေးဖို့အချိန်မီလျှောက်ထားခြင်းမပြုနိုင်ခဲ့တယ်လဲဆိုတာကိုထိုင်းနိုင်ငံဘန်ကောက်က VOA သတင်းထောက်ကိုစင်လတ်သတင်းပေးပို့ထားတာကိုတဆက်တည်းပြောပြပါဦးမယ်ရှင်။ကြီးပရောက်မြန်မာနိုင်ငံသားများကြိုတင်ဆန္ဒမဲပေးနိုင်မှုအတွက်လျှောက်ထားရမယ့်သတ်မှတ်ရနောက်ဆုံးနေ့မှာအချိန်မီမိုးရွာတဲ့အပြေးအလွှားနဲ့ထိုင်းနိုင်ငံဘန်ကောက်မြို့မြန်မာတန်ယုံကိုရောက်လာသူကတော့ကိုကျော်မင်းထွန်းပါ။ဘန်ကောက် UN Escape မှာ internship အလုပ်ဝင်နေတဲ့ကိုကျော်မင်းထွန်းက Facebook လူမှုကွန်ရက်စာမျက်နှာကတဆင့်ကျိုတင်ဆန္ဒမဲလျှောက်ထားလို့တင်ရမယ့်ရက်ကိုအချိန်ကပ်ပြီးတည်ခဲ့ရတာကြောင့်နောက်ဆုံးရက်မှအလုတ်ကခွင့်ယူပြီးတော့အချိန်လုလာတင်ရတာလို့ဆိုပါရယ်
။အော်ဒီလိုပဲကျွန်တော်ကဆိုဟိုဆိုရှယ်မီဒီယာကတည်ရပါဘူး။ဒီလိုဖေ့စ်ဘွတ်ကပေါ့ခင်ဗျာ။တည်တယ်တည်တော့ဟိုရက်ပြောင်းသူတို့ဒီနေ့ကိုနောက်ဆုံးထားပြီးတော့ရက်ပြောင်းမယ်ဆိုတော့ပြောတယ်ပေါ့။တည်ရတယ်ပေါ့နော်။တည်ပြီးတော့ဒီနေ့ကိုဂျုံကနေပြောတာဟိုမားတဲ့တဲ့ကနေပြောတာထွက်လာခဲ့ရတာပေါ့။ဟုတ်ကဲ့ဟို6လတင်တဲ့ခါကျရင် online အတင် online အတင်လို့ရရင်တော့ပုံကြီးစင်ပြီတော့ခင်ဗျာဟိုအီးမေးလ်ပို့ပြီးတင်လို့ရတယ်ဟိုမှာလိုအပ်တဲ့ဥပမာဆိုရင်ဟို passport ပေါ့နော် scan ဖက်ပြီးတော့ပေါ့ဒါမှမဟုတ်ဟို6လကိုဟို6လကို online နေပြီဒါမှမဟုတ်အီးမေးလ်နေပြီတော့ပို့လို့ရမယ်ဆိုရင်တော့ပို့ပြီးစင်ပြီတယ်ချိန်သိမ့်မကုန်တော့ခင်ဗျာဒါပေမဲ့ကျွန်တော်တို့မှာဆိုရင်ဒါတခုကကျွန်တော်တို့ဟိုတို့ပြောတဲ့ဟိုကြိုတင်မဲပို့ပေါ့နော်ပေးတဲ့အခါကျတော့ကျွန်တော်တို့မေးရတကယ်တကယ်ကျွန်တော်တို့ပေးခဲ့တဲ့ဖုန်းကတကယ်ဟိုဘက်မာဗီယိုပို့တဲ့အခါကျတကယ်တော့ကောင်းရေဆိုးတဲ့အခါကျကျွန်တော်တို့ပေးခဲ့တဲ့အတိုင်းပဲဖြစ်မှာဒါမှမဟုတ်ရင်ဟိုဒါမှမဟုတ်ရင်အချာ cheat ပေါ့နော်အချာနေနေမျိုးရှိမလားဆိုတော့ကျွန်တော်တို့အဲ့အတွက်တော့စိုးရင်တွေကတော့ရှိနေတယ်ဗျာ
ထိုင်းနိုင်ငံမှာရောက်နေတာ10နှစ်ကျော်နေပြီဖြစ်တဲ့အသက်38နှစ်အရွယ်ကရင်တိုင်းရင်းသူမှန်နန်းအေးအေးချိုင်းကတော့သူတသက်တစ်ကြိမ်တစ်ခါမှရွေးကောက်ပွဲအတွက်ဆန္ဒမဲမပေးဖူးပါဘူးကိုတိုင်းမီတိုးတက်စီချင်တဲ့စိတ်ကြောင့်ဒီတစ်ကြိမ်ပထမဆုံးမဲဆန္ဒပေးခွင့်ရအောင်တေချာစုံစမ်းပြီးကြိုတင်ဆန္ဒမဲပေးနိုင်ဖို့အတွက်ကြိုးစားစုံစမ်းပြီးတော့တန်ယုံမှလာရောက်ရှောက်လွှာတင်ခဲ့သူပါသူ့ရဲ့လှုပ်ဖော်ကိုင်းဖက်မြန်မာအလုပ်သမားအများစုကတော့မှတ်ပုံတင်မရှိတာပုံစံ15ရှောက်လွှာဘလို့တင်ရမှမသိတာတွေကြောင့်တော်တော်များများကြိုတင်မဲပေးခွင့်မရခဲ့ကြဘူးလို့သူကပြောပါတယ
်သူတို့လာဖို့ကလည်းဒီနေမှတန်ယုံလာဖို့ကဝေးတယ်ဆိုပြီးတော့လေစက်တလေးကတစ်ခဲတည်းမပေးလာတော့ကြတော့သူတို့လည်းမလာရဘူးလို့ဆိုတော့တောင်းသူတောင်းသားတွေကိုလည်းကိုစားအခွင့်ရေးရအများရဖို့ကိုလည်းစားပြောင်းသိမ့်ကြစီပြောအခွင့်ရဖို့အားပြန်ကိုစားမဲလာတယ်ဆိုကိုနိုင်ငံတို့ကဲဖို့ပေါ့နော
်ခုလိုအချိန်မပေးနိုင်မှုရွေးကောက်ပွဲအသိပညာပေးအားနည်းမှုတွေကြောင့်တန်းနဲ့ချီတဲ့ထိုင်းနိုင်ငံရောက်မြန်မာရွှေ့ပြောင်းလုပ်သားတွေမြန်မာနိုင်ငံရဲ့အပြောင်းအလဲအတွက်ပါဝင်ခွင့်မရတဲ့အကြောင်းကိုပြောပြသွားတာပါရှင် VOA မြန်မာပိုင်းစီစဉ်ကနေရွေးကောက်ပွဲဆိုင်ရာသတင်းပေးပို့ channel တွေ့ဆုံမင်းမြန်ခန့်တွေကိုထုတ်လွှင့်တဲ့အထူးစီစဉ်ကိုဆက်လက်တင်ဆက်နေပါတယ်ဒီကနေ့နိုင်ငံရေးပါတီများမိတ်ဆက်အစည်းအဝေးမှာ88မျိုးဆက်အကြောင်းသားများပါတီနဲ့အမျိုးသားဒီမိုကရေစီအင်အားစုပါတီရဲ့မူဝါဒတွေအကြောင်းကိုတင်ပြပေးပါမယ်ရှင
်။လာမယ့်2015ရွေးကောက်ပွဲမှာမျိုးသားဒီမိုကရေစီအင်အားစု NDF ပါတီကကိုယ်စားလှယ်လောင်းပေါင်း294ဦးနဲ့ပြည်နယ်နဲ့တိုင်းဆက်တစ်ခုမှဝင်ရောက်ရှင်ပြိုင်မှာဖြစ်ပါတယ်။မျိုးသားဒီမိုကရေစီအင်အားစု NDF ပါတီကတော့ပြည်သူတွေကိုဒေသတွင်းဖွံ့ဖြိုးတိုးတက်ဖို့နဲ့ဖက်ဒရယ်အခြေခံနဲ့ဖွဲ့စည်းပုံအခြေခံဥပဒေပေါ်ပေါက်လာဖို့ကတိပြုထားတယ်လို့ပါတီဥက္ကဋ္ဌဦးခင်မောင်ဆွေကဆိုပါရယ်
။ဒီစာဝန်ကြီးပြည်ထောင်စုကိုဦးစားပေးလုပ်မယ်ဆိုတဲ့ဟာကိုကျွန်တော်တို့ပြောထားတာရှိပါတယ်။ဒါရင်မကပါဘူး။အဲဒီမိုကရေစီဖက်ဒရယ်ဒီမိုကရက်တစ်အခြေခံဥပဒေပေါ်ပေါက်ဖို့ကိုလည်းကျွန်တော်တို့အဲပြီးလုပ်ပေးမယ်လို့ကတိပေးထားပါရယ်။နောက်ပြီးတော့တက်ကင်2010မှာကြီးဝအားလုံးမီးလင်းမှုပုဂ္ဂလိကကြီးငယ်လက်ကုမ္ပဏီလက်ထက်ကနေပြီးတော့ဆောင်ရွက်ပြီးတော့ကဒီလိုအလုပ်ကံရအောင်ရသလန်တဲ့ကလန်တဲ့ဖောက်ဖို့နောက်ပြီးတော့ဒီခရိုနီလုပ်ငန်းရှင်ကြီးများရဲ့မတ်တီငွေတွေနဲ့နိုင်ငံကိုပြန်လည်အကျိုးပြုနေအောင်အခွင့်အရေးပေးသွားဖို့ဆင်းရဲချမ်းသာကွာဟမှုကိုကျင့်ကြုံပြနေအောင်ဒီလုပ်ငန်းကိန်းကနေပေါ်စေဖို့နောက်ပြီးတော့ခြေခံလူငန်းသားတွေရဲ့မိသားစုလုပ်ငန်းတွေကိုပန်ချင်းဝေတက်တက်တန်နဲ့ရနိုင်အောင်လည်းဖန်တီးပေးဖို့အစရှိတဲ့လူမှုစီးပွားရေးဘဝတွေမြင်မာလာအောင်အခြေခံကြရအမှန်တကယ် ရရှိနေအောင်ဒီပါတီကနေပြီးတော့အမခန့်ချစ်တည်ပေးထားတာဖြစ်ပါတယ်နောက်ဆုံးဒီဝန်ထမ်းတွေကိုလားတက်ဆိုင်ရာဝန်ထမ်းတွေဒီဟာနိုင်ငံကိုအကျိုးပြုတဲ့ဝန်ထမ်းတွေဟာနေထိုင်ရေးအတွက်အလားအိမ်ခန့်တွေရရှိဖို့လည်းပဲလွှတ်တော်မှာကျွန်တော်တင်ထားပြီးဖြစ်ပါတယ်တံမိုးတင့်အိမ်ယာတွေကိုတင်ထားတာဖြစ်ပါတယ်တောင်းဒါကိုလည်းပဲတနင်္ဂနွေအတိုင်းတာနဲ့ဒါပြည်တိုင်းနဲ့ပြည်နယ်တွေမှာရှိနေဝန်ထမ်းတွေလည်းပဲဒီလိုအခွင့်အရေးမျိုးခံစားနိုင်အောင်ကျွန်တော်တို့ရှေ့လျှောက်ပြီးတော့ကဖီအာဘီလုပ်ဆောင်သွားမှာဖြစ်ပါတယ
်မြို့သားဒီမိုကရေစီအင်အားစု NDF ပါတီရဲ့ပါတီဝင်အင်အားကတော့တနင်္ဂနွေအတိုင်းတာနဲ့၄000ခွဲရှိပါတယ်ဝင်ရောက်ရှင်ပြိုင်မဲ့ကိုယ်စားလှယ်လောင်းပေါင်း284ဦးထဲမှာတိုင်းသားကိုယ်စားလှယ်လောင်း108ဦးပါဝင်မှာဖြစ်ပြီးကိုယ်စားလှယ်လောင်းအငြိအတွက်အားလုံးရဲ့25ရာခိုင်နှုန်းကျော်ကတော့မြို့သားကိုယ်စားလှယ်လောင်းတွေဖြစ်ပါတယ
်မြို့သားတွေရဲ့ဒီကျမ်းမာတန်းလူညီမျှခွင့်ရတဲ့အထိတော်တော်လေးမှာတိုက်ပွဲဝင်သွားမှာပဲမြို့သမီးတွေဟာသူတို့ရဲ့ဒီ meritocracy ပေါ့ဒီအချင်းအရာသူတို့ကရာထူးနေရာတွေအဆင့်တန်းတွေကိုမြို့သားများနဲ့တန်းတူရရှိဖို့နောက်ဆုံးအချင်းအင်တော်ရေးမှာတော့မှမြို့သမီးတွေဟာဖိနှိပ်ရှုပ်ချယ်ခြင်းမခံရတဲ့အထိမြို့သမီးလူ့ရမှုကိုကျွန်တော်ဦးစားပေးပို့ဆောင်သွားဖို့ကြိုးပမ်းသွားဖို့ရှိပါတယ်နောက်မြို့သမီးတွေရဲ့နိုင်ငံအုပ်ချုပ်ရေးမှာပါတီလုပ်ငန်းတွေမှာလူမှုအစီအဖွဲ့အသင်းတွေမှာမြို့သမီးတွေရဲ့ပါဝင်ပတ်သက်မှုဟာမြင့်မားစွာရရှိအောင်လဲကျွန်တော်တို့ကျူပန်းပြီးတော့ကဆုံဆော်ဆောင်ရွက်သွားဖို့အခြေအနေရှိပါတယ်
။2010ခုနှစ်မှာပါတီမှတ်ပုံတင်ခဲ့တဲ့မြို့သားဒီမိုကရေစီအားစုပါတီ NDF ဟာ2010ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ခဲ့ပြီး16နေရာအနိုင်ရရှိခဲ့ပါတယ်။2012ကြားဖြတ်ရွေးကောက်ပွဲမှာတော့3နေရာဝင်ရောက်ရှင်ပြိုင်ခဲ့ပေမဲ့အနိုင်ရရှိခဲ့ခြင်းမရှိပါဘူး
။88မျိုးဆက်ကြောင်းသားများပါတီဟာပြည်သူတွေနေအိမ်တည်တခြားနဲ့နေရာရေးအတွက်လှုပ်ဆောင်ဖို့ရည်ရွယ်ထားပါတယ်။လာမယ့်ရွေးကောက်ပွဲကိုကိုယ်စားလှယ်လောင်း58ယောက်နဲ့ဝင်ရောက်ရှင်ပြိုင်သွားမှာဖြစ်ပြီးဝင်ပြိုင်မယ့်အထက်မှာမျိုးသမီး10ယောက်လည်းပါဝင်ပါတယ်။ရန်ကုန်တိုင်း၊စကိုင်းတိုင်း၊မန္တလေးတိုင်း၊ပဲခူးတိုင်း၊မကွေးတိုင်း၊မွန်ပြည်နယ်နဲ့ကရင်ပြည်နယ်တို့ကနေအမျိုးသားလွှတ်တော်ပြည်သူလွှတ်တော်ပြည်နယ်လွှတ်တော်နေရာတွေအတွက်ဝင်ရောက်ရှင်ပြိုင်သွားမှာဖြစ်ပါတယ်။ပါတီဥက္ကဋ္ဌဦးရဲထွန်းကတော့သူတို့အနိုင်ရခဲ့ရင်ဘာတွေလုပ်ဆောင်မလဲဆိုတာကိုအခုလိုပြောပါတယ
်။ထူးခြားတာပါရှိတဲ့တော်နဂိုရီယာတော်လူမှုကြမ်းထဲမှာနေပြီးတော့တောက်လျှောက်ရှိနေတဲ့ပါတီပါ။အဲတော့လူလူနဲ့အတူနေလူလူနဲ့အတူလှုပ်ရှားလူလူကျူတယ်တကယ်လို့ဆိုတော့လူလူဆိုတာကကျွန်တော်တို့ပါတီပါပဲကျွန်တော်တို့ပါတီရဲ့လူလူပါပဲ။ပါတီဝင်တွေကိုလည်းလည်းဒီနေ့နိုင်ငံသားအားလုံးတွေ့ကြုံနေတဲ့ကိစ္စတွေမှာကိုယ်တိုင်ပါဝင်နေတာပေါ့အဲ့တော့ပြည်သူလူထုအကျိုးလုပ်တဲ့ဆိုတာကိုယ့်အကျိုးလုပ်လို့ဖြစ်တယ်လို့ကိုယ့်အကျိုးလုပ်တာကပြည်သူလူထုပြည်သူလူထုဖြစ်တယ်အဲ့တော့ဒီပြည်သူလူထုနဲ့ပတ်သက်ပြီးတော့ဒီနေ့လက်တော်အခြေအနေကတော့နိုင်ငံသားတိုင်းနိုင်ငံသားစည်းဝေးပြီးတော့အားလုံးဒီအရာဒီကြနေထိုင်ခွင့်ပေါ့ထူထောင်ခွင့်ရရှိနောက်ပြီးတော့ကျွန်တော်တို့ဆုံးရှုံးနေတဲ့နေရာတွေပြန်နေရရှိနေအဲ့ဒါတွေကလည်းကျွန်တော်တတိယခွင့်တစ်ခုတည်းမကဘူးကျွန်တော်တို့တောက်လျှောက်လုပ်ခဲ့တဲ့ကိစ္စတွေပါ
ပါတီအနေနဲ့အမျိုးသမီးနဲ့ကလေးငယ်တွေခွင့်ရေးအတွက်လည်းလှုပ်ဆောင်ဖို့လည်းစီစဉ်ထားပါသေးတယ်
။အမျိုးသမီးတွေနဲ့ပတ်သက်ရင်တော့ကျွန်တော်တို့ဒါလက်ရှိလက်တော့ဒီနိုင်ငံကမှာတတ်မှတ်ထားတဲ့စံရှိတယ်အမျိုးသမီးခွင့်ရေးနဲ့ပတ်သက်တာ။အဲ့ဒါမြန်မာနိုင်ငံမှာရှိတဲ့အမျိုးသမီးများကိုယ်တိုင်မသိတော့ကျွန်တော်တို့လည်းသိပညာပေးလုပ်ငန်းတွေလုပ်ရပါမယ်။သိသွားပြီဆိုလို့ရှိရင်တို့ကိုယ်တိုင်တို့တို့မှဒီခွင့်ရေးရနိုင်မှရှိတယ်မှသိသွားရင်တို့ကျူပန်းရပါမယ်။အဲ့ဒီကျူပန်းကိုကျူပန်းလို့ရအောင်လို့ခွင့်လန်းနေပြီလေ။ပြီးရင်တို့ကျူပန်းမှုတွေအောင်မြင်လာအောင်ကျွန်တော်အင်းနဲ့အားနဲ့ပဲ။တော့ဆောင်ရွက်ပေးပါမယ်။ကလေးတွေလည်းဒီလိုပဲကျွန်တော်တို့မြန်မာနိုင်ငံမှာဆိုရင်ဒါကလေးတိုင်းပညာသင်ကြားခွင့်ဆိုတာမရှိဘူးတဲ့
။တကယ်လို့လွှတ်တော်တွေရောက်သွားပြီဆိုရင်တော့ပြည်သူအကျိုးပြုဥပဒေတွေအမြန်ဆုံးပြဋ္ဌာန်းနိုင်အောင်ကြိုးစားသွားမှာပါလို့ဆိုပါရယ်
။ဥပဒေပြဋ္ဌာန်းပြီလို့ရှိရင်အကောင့်တွေပေါ်ရေးကိစ္စတွေမှာကြန့်ကြန့်နေရတယ်။နောက်ကျွန်တော်တို့2020ဒီလူ့ကော်ပိုရိတ်ပြည်လွှတ်တော်စပွဲတွေကပြဋ္ဌာန်းနေခွင့်တွေကငားနေကြတယ်ပြီ။ကောင်းကောင်းအကောင့်တွေပေါ်လာရှိတယ်။ကျွန်တော်တို့ကအဲ့ဒါကိုတွန်းအားပေးမယ်။ဥမာပြပေါ်ရအောင်ကျွန်တော်တို့ကျူးကျော်တွေကိုကျွန်တော်တို့နေရာချထားပြီးဆိုတော့မူကြပြီးဆိုရင်အဲ့ဒါကိုစီမံချက်ချပြီးတော့အမြန်ဆုံးအကောင့်တွေပေါ့ဖို့အဲလူလူကျူးကျူးမဲ့ကိစ္စရဲ့ဒီမှာကျတော့ကျွန်တော်တို့အကောင့်တွေပေါ်တဲ့ဒီမှာနေအဲ့ဒါကိုကျွန်တော်တို့ရှေ့ဆက်ချင်မျိုးစက်တွေရတော့ဒါပြောမယ်ဆိုရင်ကျွန်တော်တို့ရဲ့ဟန်တိုင်းပေါ့။တော့လုတ်တင်လုတ်တဲ့ဟာကိုမြန်မြန်လုတ်ပြီးလူလူကျူးရှိနိုင်တဲ့ကိစ္စကိုဘယ်နဲ့မှမဆိုပြီးတော့ရွှေ့မနေဒီနေ့ပြရနိုင်တာဒီနေ့လုတ်ပေးတာ။ကျွန်တော်တို့ကတော့အဲ့ဒါပဲအဲ့ဒီပုံစံမျိုးကျတော့ကျွန်တော်တို့တွားလို့တော့ပါပြီးတော့ကျွန်တော်လက်တွဲလာမယ်တော်တော်ကိုယ်လည်းနိုင်ငံရေးပါတီဖွဲ့စည်းနေလို့လေကျွန်တော်ကဒီကိစ္စနဲ့ပတ်သက်ပြီးတော့ပါဝင်လာဆွဲဆောင်နိုင်မယ်လို့ပြောရရင်ဆိုပါတယ
်88မျိုးဆက်ចောင်းသားများပါတီဟာ2010တုန်းကပါတီမှတ်ပုံတင်ရရှိခဲ့တာဖြစ်ပြီးအခုချိန်မှာတော့ပါတီဝင်အင်အားတသိန်းလောက်ရှိနေပါတယ
်အမျိုးသားဒီမိုကရေစီအင်အားစုပါတီနဲ့88မျိုးဆက်ចောင်းသားများပါတီအကြောင်းကိုတင်ပြသွားတော့ပါရှင် VOA မြန်မာပိုင်းအစီအစဉ်ကနေတောက်ကြနေညနေခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ခုတော့တွဲဆုံမင်းမြန်ခန့်တို့ခုတင်ဆက်ပါဦးမယ် လာမယ့်ရွေးကောက်ပွဲမှာအဓိကပါတီကြီးနှစ်ခုအနေနဲ့အပြတ်အသတ်အနိုင်ရဖို့ဖြစ်နိုင်ချေနေတဲ့အပြင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကလွှတ်တော်ရင်အမှတ်နေရအများစုကိုရမယ်ဆိုရင်တော့လက်ရှိအာဏာရကြန့်ခိုင်ဖွံ့ဖြိုးရေးပါတီဖက်ကအစိုးရအသစ်ဖွဲ့နိုင်ချေအလားအလာရှိနေတယ်လို့အမေရိကန်ပြည်ထောင်စုအခြေစိုက်မြမအရေးလေ့လာနေတဲ့ပညာရှင် Vikram Nehru ကသုံးသပ်ပါတယ်ကြံခိုင်ဖွံ့ဖြိုးရေးပါတီဘက်အနေနဲ့ဘာကြောင့်အစိုးရဖွင့်နိုင်မလဲရွေးကောက်ပွဲမှာစစ်တပ်ရဲ့အခမ်းကဏ္ဍနဲ့တိုင်းရင်းသားပါတီရဲ့ဩဇာဘလောက်ထိတက်ရောက်မှုတွေရှိမလဲဝါရှင်တန် DC အခြေစိုက် Carnegie Endowment for International Peace ရဲ့အာရှရဲ့အစည်းအဝေးအကြီးကဲ Vikram Nehru ကိုတွားရောက်တွေ့ဆုံမေးမြန်းထားတဲ့မတ်အင်ဂျင်နိုင်ကဆက်ပြီးပြောပြပေးမှာပါရှင
် NLD နဲ့ USDP ပါတီကြီးနှစ်ခုလုံးကတော့မကြခင်ကျင်းပတော့မဲ့ရွေးကောက်ပွဲမှာသူတို့ပါတီတွေအနေနဲ့အပြတ်အသတ်အနိုင်ရမယ်လို့ညွှန်လင့်ထားကြတာပါNLD ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကမကြသေးခင်က AFP သတင်းဌာနနဲ့တွေ့ဆုံမေးမြန်းခဲ့မှလဲဒီရွေးကောက်ပွဲဟာလွတ်လပ်ပြီးတရားမျှတမယ်ဆိုရင် NLD အနေနဲ့အပြတ်အသတ်အနိုင်ရမယ်လို့သူယုံကြည်ကြောင်းပြောသွားပါတယ်
We hope to win the election.
ရွေးကောက်ပွဲမှာအနိုင်ရလိမ့်မယ်လို့ကျမတို့မျှော်လင့်ထားပါတယ်။ဒါကြောင့်တခြားဘယ်နိုင်ငံရေးပါတီကမှသမရရာထူးအတွက်ဒုတိယအကြိမ်ထမ်းဆောင်ခွင့်ရလိမ့်မယ်လို့ကျမတို့မထင်ပါဘူး။
အနာရကြန့်ခိုင်ဖွံ့ဖြိုးရေး USDP ပါတီရဲ့ပူတွဲဥက္ကဋ္ဌဦးထေးဦးကလည်းရွေးကောက်ပွဲမှာသူတို့ပါတီအနေနဲ့အနိုင်ရရေးကြိုးပမ်းနေတယ်လို့ VOA ကပြောထားပါတယ်
။ဒါကြောင့်ရွေးကောက်ပွဲနိုင်ဖို့အတွက်ကိုကျွန်တော်တို့ကြိုးစားရမယ်။ဟောဒါကလွဲလို့ကျွန်တော်တို့ဘာမှမရှိဘူး။ဒါပါတီရဲ့သဘောထားပါပဲ
။မြန်မာနိုင်ငံရေးလေ့လာနေသူအများစုကတော့2015ရွေးကောက်ပွဲမှာပါတီကြီးတွေအပြတ်အသတ်နိုင်ဖို့အလားအလာနေပါတယ်လို့သုံးသပ်နေကြတာပါ။အဲ့ဒီအထက်မှာ Washington DC အခြေစိုက် Carnegie Endowment for International Peace ရဲ့အာရှရေးရာအစီအစဉ်အကြီးတန်းအရာရှိ Vikram Nehru လည်းပါဝင်ပါတယ
် Well I think it would be very unlikely to be honest
ရိုးသားဆုံးပြောရမယ်ဆိုရင်အဲ့ဒါကဖြစ်နိုင်ရည်နည်းတယ်လို့ကျွန်တော်မြင်ပါတယ်တကယ်လို့ရွေးကောက်ပွဲဟာလွတ်လပ်ပြီးတရားမျှတမှုရှိခဲ့လို့ကြံ့ခိုင်ဖွံ့ဖြိုးရေးပါတီကအပြတ်သတ်နိုင်တယ်ဆိုရင်ကျွန်တော်အတွက်တကယ်ကိုအံ့ဩစရာကောင်းပါပါကျွန်တော်မြင်တာကတော့ NLD ကနိုင်မဲ့အလားအလာပုံများပါတယ်။ဒါပေမဲ့ပြည်နိုင်ကြီးအများဆုံးကတော့ USDP အနေနဲ့လွတ်တော်မှာလုံလောက်တဲ့နေရာတွေကိုရနိုင်ပါတယ်။ USDP အနေနဲ့တိုင်းရင်းသားပါတီတချို့နဲ့မြန်မောင်းဖွဲ့နိုင်တဲ့အပြင်လွတ်တော်တွင်စစ်တပ်ရဲ့25ရာခိုင်နှုန်းထောက်ခံမှုနဲ့အစိုးရအဖွဲ့ဖွဲ့နိုင်မှာပါ။အဲ့ဒီအခါမှာလွတ်တော်တွင်အမတ်နေရာအများစုရရှိမဲ့ NLD ကအဓိကအတိုက်ခံပါတီကြီးအနေနဲ့ဆက်ပြီးရှိမှာဖြစ်ပါတယ်။ဒါဟာဖြစ်နိုင်တဲ့အလားအလာတွေပါ။ဒါပေမဲ့လည်းအခြေအနေတွေအမျိုးမျိုးပြောင်းလဲနိုင်တဲ့အတွက်ကျွန်တော်တို့စောင့်ကြည့်ရမှာပေါ့ဗျာ
။အဲ့တော့သူရဥရွှေမန်းကို USDP ဥက္ကဋ္ဌရာထူးကနေဩဂုတ်လ၁၂ရက်နေ့ကညတွင်ချင်းအင်အားသုံးဖယ်ရှားလိုက်တဲ့ကိစ္စဟာရွေးကောက်ပွဲကိုဘယ်လောက်ထိထိခိုက်နိုင်မလဲရှင
်။ The most important thing to remember is that the removal of Thura Shweman
ရည်ကြီးတဲ့ချက်ကသူရဥရွှေမန်းကိုဥက္ကဋ္ဌရာထူးကနေဖယ်ရှားတာဟာ USDP ပါတီတွင်းမှာဖြစ်ပါတယ်။သူအနေနဲ့လွတ်တော်ကိုယ်စားလှယ်ဖြစ်ဆက်ရှိနေတယ်။ပြည်သူ့လွတ်တော်ဥက္ကဋ္ဌနဲ့ပြည်သူ့လွတ်တော်နာယကပြည်ထောင်စုလွတ်တော်နာယကဖြစ်လဲဆက်ပြီးတော့တာဝန်ယူထားတယ်။နောက်လာမယ့်ရွေးကောက်ပွဲအတွက်လည်းကိုယ်စားလှယ်လောင်းအဖြစ်ရှိနေတယ်။အဲ့တော့ရွေးကောက်ပွဲနဲ့ပတ်သက်လို့ပြောမယ်ဆိုရင်အပြောင်းအလဲနည်းနည်းပါးပါးရှိခဲ့တယ်လို့ပြောရမှာပါ။အဲ့ဒါကတော့ USDP ရဲ့ခေါင်းဆောင်မှုအပြောင်းအလဲဖြစ်ပြီးစောစောပိုင်းကအခြေအနေနဲ့ကွာခြားသွားတာပါ။လက်ရှိ USDP ခေါင်းဆောင်ပိုင်းဟာစစ်တပ်ရဲ့အကျိုးစီးပွားအတွက်ပိုပြီးဆောင်ရွက်လာတယ်လို့ပြောနိုင်ပါတယ်။သူရဥရွှေမန်ဦးဆောင်နေတဲ့အချိန်ကစစ်တပ်ကိုဘေးဖယ်ထုတ်ထားမှုပိုပိုများလာတယ်ဆိုပြီးစိုးရိမ်မှုတွေရှိခဲ့တာပါ။ဒီလိုမြင်ရတဲ့အကြောင်းရင်းတစ်ချက်ရှိပါတယ်။နံပါတ်1အချက်ကအစိုးရဝန်ကြီးအဖွဲ့ဝင်တွေရွေးကောက်ပွဲမှာပါတီကိုယ်စားလှယ်လောင်းတွေဖြစ်ပါဝင်ဖို့ကန့်သတ်ခံရတာဖြစ်ပါတယ်။နောက်တစ်ချက်ကတော့စစ်တပ်ကလာတဲ့ကိုယ်စားလှယ်လောင်းအရေးအတွက်အတော်များများပယ်ချခံခဲ့ရတာဖြစ်ပါတယ်။ဒါရီယာသူရဥရွှေမန်းကိုဥက္ကဋ္ဌရာထူးကဖယ်ရှားဖို့အကြောင်းအရာတွေဖြစ်လာတာပါ
။ဒါဆိုရင် USDP ပါတီတွင်သူရဥရွှေမန်းရဲ့ဦးဆောင်မှုအလားအလာကရောဘယ်လိုရှိနိုင်တယ်လဲ။ပါတီမှာလက်ရှိဦးဆောင်နေသူတွေကတော့ဥရွှေမန်းကိုလွှတ်တော်နေရာကတော့ဖယ်ရှားဖို့ကြိုးပမ်းလာပေမဲ့ပါတီတွင်သူ့ကိုထောက်ခံသူတွေအများအပြားရှိနေတာကြောင့်အုပ်စုနှစ်စုအသွင်တွေ့ရတယ်လို့ Vikram Nehru ကဆိုပါတယ
်။ Well indeed what they tried to do was to pass a bill andParliament that would have required the recall of any member
ဒီကြတာကတော့ဥရွှေမန်းကိုလွတ်တော်နေရာကနေဖယ်ဖို့ right to recall ဆိုတဲ့လွတ်တော်ကိုယ်စားလှယ်တာဝန်ပြန်လည်ရုပ်သိမ်းခြင်းဆိုင်ရာဥပဒေကြမ်းကိုသူတို့ဘက်ကအတည်ပြုပြထနိုင်ဖို့ကြိုးစားတာပါ။ဒါပေမဲ့လည်းဥရွှေမန်းရဲ့အနောက်မှာထောက်ခံသူတွေအတော်များများရှိနေတာအထင်ရှားတွေ့ရပါတယ်။ သူသည်ပြန်လွတ်တော်ထဲမှာရှိတဲ့ USDB ကိုယ်စားလှယ်တွေရှိနေပါတယ်။ဘာလို့လဲဆိုတော့ဒီဥပဒေမူကြမ်းကိုဥရှိမန်အနေနဲ့ပြန်ပြီးတိုက်နိုင်ခဲ့ပါတယ်။ဒီဥပဒေမူကြမ်းပြဋ္ဌာန်းဖို့ရွေးကောက်ပွဲပြီးတဲ့အထိရွှေ့ဆိုင်းလိုက်တယ်ဆိုတဲ့လွတ်တော်ရဲ့ဆုံးဖြတ်ချက်ကိုကြည့်မယ်ဆိုရင်လွတ်တော်ထဲမှာ USDB အမတ်တွေကဥရှိမန်ဥဆောင်မှုကိုစပ်ပြီးထောက်ခံနေတယ်ဆိုတာတွေ့ရပါတယ
်။ USDB ပါတီတွင်အပြောင်းလဲကြောင့် NLD ဥက္ကဋ္ဌဒေါက်တာဆန်းစုကြည်ကတော့သူရဥရွှေမန်းနဲ့မဟာမိတ်ဆက်ဆံရေးပိုးပြီးခိုင်မာသွားတယ်လို့ပြောပါရယ်အဲ့တော့စစ်တပ်နဲ့သမရဥသိန်းစိန်တို့နဲ့ဒေါအောင်ဆန်းစုကြည်ဆက်ဆံရေးဘယ်လိုရှိနိုင်မလဲ
Well you may recall that when Thurashweman came to Washington I interviewed him here in Carnegie in front of an audience
သူရဥရွှေမန်းဝါရှင်တန် DC ကိုရောက်နေချိန်ကျွန်တော်တို့ကာနဂီမှာကျင်းပတဲ့ဆွေးနွေးပွဲမှာသူ့ကိုကျွန်တော်မေးခဲ့တာရှိပါတယ်နောက်တစ်ချိန်လွတ်တော်တက်တန်းမှာအမတ်နေရာအများစုကိုရရှိထားတဲ့ NLD ပဲဖြစ်ဖြစ် USDB ပဲဖြစ်ဖြစ်ပါတီနှစ်ခုအနေနဲ့ညောင်းဖွဲ့ဖို့စဉ်းစားချက်ရှိမရှိမေးတော့ဒီလမ်းကိုသူ့အနေနဲ့ပြစ်ပယ်မထားဘဲလိုအပ်ရင်သုံးကောင်းသုံးမယ်လို့သူရဦးရွှေမန်းကပြန်ဖြေခဲ့ပါတယ်ဒီလို NLD နဲ့ညောင်းအဖြစ်ဖွဲ့ကောင်းဖွဲ့နိုင်တယ်လို့သူရဦးရွှေမန်းရဲ့ပြောဆိုချက်ကိုဒေါအောင်ဆန်းစုကြည်ကလည်းကြိုဆိုခဲ့ပါတယ်အဲ့တော့ဦးရွှေမန်းနဲ့ဒေါအောင်ဆန်းစုကြည်တို့အပြန်အလှန်ဆက်ဆံရေးတည်ဆောက်ထားတာအချိန်အတော်ကြာကလေးကရှိခဲ့တာပါဒါပေမဲ့ဒေါအောင်ဆန်းစုကြည်ကဦးရွှေမန်းကိုAlliance မဟာမိတ်လို့ကြီးညာထားပေမဲ့ Alliance နှစ်ဖက်သဘောတူညီချက်နဲ့ပူးပေါင်းဆောင်ရွက်တဲ့အဆင့်မရောက်သေးပါဘူး။အဲ့တော့အခြေအနေတွေဘယ်လိုပြောင်းလဲလာမလဲဆိုတာကျွန်တော်တို့စောင့်ကြည့်ရမှာပါ။တစ်ဖက်မှာလည်းဒေါအောင်ဆန်းစုကြည်အနေနဲ့သူရဦးရွှေမန်းနဲ့မဟာမိတ်ဆက်ဆံရေးတည်ဆောက်တဲ့အခါမှာစစ်တပ်ရဲ့ထောက်ခံမှုကိုရောမသွားအောင်သူ့အနေနဲ့အသေးချာလှုပ်ဆောင်ရမှာပါ။ဒါဟာရွေးကောက်ပွဲအတွက်ရှေ့ဆက်လှုပ်ရှားမှုတွေမှာသူ့အတွက်အန္တရာယ်ဖြစ်နိုင်တယ်ဆိုတဲ့အချက်အဖြစ်စဉ်းစားထားရမှာပါ။
သူရဥရွှေမန်းကိုမဟာမိတ်အဖြစ်ကြီးညာခဲ့တဲ့ဒေါအောင်ဆန်းစုကြည်ဟာ NLD ရဲ့အမတ်လောင်းတွေအဖြစ်ရှင်ပြိုင်ဖို့ရှောက်ထားတဲ့88မျိုးဆက်ခေါင်းဆောင်တချို့နဲ့အဖွဲ့ဝင်တွေကိုညှင်းပယ်လိုက်တဲ့အပေါ်မှာအများကဝေဖန်ခဲ့ကြတယ်လို့တိုင်းသားပါတီတွေနဲ့မဟာမိတ်ဖွဲ့တဲ့နေရာမှာလည်း NLD အနေနဲ့နှီးဖြူဟာအားနည်းချက်တွေရှိနေတယ်လို့ထောက်ပြကြပါတယ်။ Vikram Nehru ရဲ့အမြင်ကရောဘယ်လိုရှိမလဲ
Well I'm sure that she had a good reason to make these decisions. I'm not sure what the inner thinking was within the NLD about these
ဒီကြတာကတော့ဒီလိုဆုံးဖြတ်ချက်ချဖို့သူ့အနေနဲ့အကြောင်းပြချက်ကောင်းကောင်းရှိမှာပါဒါပေမဲ့ဒီဆုံးဖြတ်ချက်နဲ့ပတ်သက်ပြီး NLD အဖွဲ့တွင်စဉ်းစားချက်တွေကိုတော့ကျွန်တော်သိချာမသိပါဘူးဒီ88မျိုးဆက်ကိုညှင်းပယ်တာတိုင်းသားပါတီတွေစီကလုံလောက်တဲ့ထောက်ခံမှုမရတာတွေဟာဒေါက်တာစုကြည်ကိုအတိုင်းအတာတစ်ခုအထိတော့ထိခိုက်နိုင်ပါတယ်လက်တွေ့မှာတော့မြန်မာနိုင်ငံမှာဒေါအောင်ဆန်းစုကြည်ဟာဒီမိုကရေစီရှေ့ဆောင်လမ်းပြတစ်ဦးဖြစ်ပါတယ်ပြည်သူတွေကလည်းသူ့ကိုချစ်ခင်ကြတယ်ဆိုတော့အခုလိုအမားရင်းဟာသူ့ကိုတိကိုက်နိုင်တယ်ဆိုပေမဲ့သူ့ရဲ့ကြီးမားတဲ့ခေါင်းဆောင်မှုအရှိန်အဝါကြောင့်သူ့နိုင်ငံရေးလုပ်ငန်းစဉ်အားလုံးကိုတက်ရောက်မှုရှိလိမ့်မယ်လို့တော့ကျွန်တော်မမြင်ပါဘူးမြန်မာနိုင်ငံရေးမှာရွေးကောက်ပွဲကာလအတွင်းမှာရောရွေးကောက်ပွဲနောက်ပိုင်းကာလတွေမှာပါသူ့ရဲ့ခေါင်းဆောင်မှုအခမ်းအနားဆက်ပြီးရှိနေမှာဖြစ်ပါတယ
်ဒါဆိုရင်ရွေးကောက်ပွဲနဲ့ရွေးကောက်ပွဲလွန်ကာလတွေမှာစစ်တပ်ရဲ့အခမ်းအနားကိုရောဘယ်လိုသုံးသပ်နိုင်မလဲရှင
် I think it's been very clear that the military will remain a very significant force in Burmese and Myanmar politics for a long time
မြန်မာနိုင်ငံရေးမှာစစ်တပ်ဟာထင်ရှားတဲ့အင်အားစုတစုအနေနဲ့ဆက်ပြီးရှိနေမှာအလွန်ရှင်းပါတယ်လွန်ခဲ့တဲ့နှစ်60ကျော်ကတည်းကလည်းတိုင်းပြည်ကိုသူတို့အုပ်ချုပ်ခဲ့တာပါသူတို့အနေနဲ့အာဏာနိုင်ငံရေးနယ်ပယ်တဲကနေမကြခင်ကာလအတွင်းကိုယ်ပါတာကိုထွက်သွားဖို့ရည်ရွယ်ချက်မရှိပါဘူးမြန်မာဒီမိုကရေစီအသွင်ကူးပြောင်းရေးကိုဆက်ပြီးထိန်းချုပ်နိုင်ဖို့တေချာအောင်စစ်တပ်အနေနဲ့လှုပ်ဆောင်ပါပါဒီမိုကရေစီပြောင်းလဲဖြစ်စဉ်မှာစစ်တပ်ကိုတက်တောင်းတတဖြစ်အောင်ချောမွေ့အောင်နေရာပေးထားမယ်ဆိုရင်သူတို့ကလည်းအပြောင်းလဲကိုကြည်ကြည်နက်နက်ခွင့်ပြုမှာပါဒါပေမဲ့အခြေအနေတွေကိုထိန်းချုပ်လို့မရနိုင်တော့ဘူးဒါမှမဟုတ်သူတို့ကိုဘေးဖယ်ထုတ်လာတယ်လို့စစ်တပ်ကယုံကြည်လာမယ်ဆိုရင်နိုင်ငံရေးမှာဝင်ရောက်ဆွတ်ဖက်လာမှာဖြစ်ပါတယ
်။နောက်တက်မဲ့အစိုးရအတွက်အဓိကသမရလောင်းအမည်စင်းနဲ့ပတ်သက်ပြီးတော့အများကအထူးစိတ်ဝင်စားနေကြတာပါ။သမရဦးသိန်းစင်ကတော့ရွေးကောက်ပွဲဝင်မှာမဟုတ်ဘူးလို့ကြေညာထားပေမဲ့သမရလောင်းအတွက်ထိတ်ဆုံးကနေခံမှန်းခံထားရသူတဦးဖြစ်တယ်လို့ Vikram Nehru ကပြောပါတယ
်။ Well you know after parliament sits after the November 8th election when it eventually the new parliament sits so to speak
ရွေးကောက်ပွဲပြီးလို့လွတ်တော်သစ်ခေါ်ယူတဲ့အခါမှာသမရလောင်း၃ဦးအမည်စင်းကိုတင်သွင်းရမှာပါမြို့သားလွတ်တော်ကတင်သွင်းမဲ့သူ၃ဦးပြည်သူ့လွတ်တော်ကတင်သွင်းမဲ့သူ၃ဦးစစ်တပ်ကတင်သွင်းမဲ့သူ၃ဦးစုစုပေါင်း၃ဦးရှိမှာပါအဲ့နောက်ပြည်တော်စုလွတ်တော်ခေါ်ယူပြီးအဲ့ဒီ၃ဦးထဲက၃ဦးကိုသမရအဖြစ်မဲပေးရွေးကောက်တင်မြှောက်မှာဖြစ်ပါတယ်ကျန်တဲ့၂ဦးကတော့ဒုသမရတွေဖြစ်လာမှာပါဒါကမြန်မာနိုင်ငံရဲ့လက်ရှိဖွဲ့စည်းပုံအခြေခံဥပဒေအရဖြစ်ပါတယ် အခြေအနေအကြောင်းအရာအလုံးအရာလက်ရှိသမရဦးသိန်းစိန်အနေနဲ့နောက်တက်တန်းအတွက်သမရလောင်းအဖြစ်အမည်စရင်တင်သွင်းခံရဖို့ရှိနေတယ်လို့ယုံကြည်ရပါတယ်ရွေးကောက်ပွဲရလတ်ပေါ်မှာမူတီမှာတော့သိကြပါတယ်ဒါပေမဲ့ USDP ပါတီထဲမှာဦးသိန်းစိန်ကိုထောက်ခံသူတွေရှိနေတာထင်ရှားပါတယ်ဒါကြောင့်သူကိုတမရလောင်းအဖြစ်အမည်စရင်တင်သွင်းဖို့တရားတော်ရှိပါတယ်။တကယ်လို့သူရောက်ဦးရွှေမန်းနောက်မှာလဲသူ့ပါတီတွင်ထောက်ခံသူတွေရှိနေမယ်။ NLD ကလည်းထောက်ခံမယ်ဆိုရင်သူဟာလဲတမရလောင်းအဖြစ်တင်သွင်းခံရဖို့ရှိနေပါတယ်။အဲ့တော့နောက်ထပ်တမရလောင်းကဘာသူဖြစ်မလဲ။ဒါကလည်းရွေးကောက်ပွဲရလတ်ပေါ်မှာမူတည်မယ်လို့ထင်ပါတယ်။လွတ်တော်ထဲမှာ USDP ဒါမှမဟုတ် NLD နေရာအများစုရတဲ့အပေါ်မှာအပြောင်းအလဲတွေရှိနိုင်ပါတယ်။ဒါပေမဲ့လွတ်တော်ထဲမှာ25ရာခိုင်နှုန်းရှိနေတဲ့စစ်တပ်ရဲ့အခမ်းကဏ္ဍအဓိကအရေးပါမယ်ဆိုတာကတော့ရှင်းပါတယ်။သူတို့ဘယ်သူကိုအမည်စရင်တည်သွင်းမလဲဆိုတာစောင့်ကြည့်ရမှာပါ
။ဒါ့အပြင်အခုလာမယ့်လွတ်တော်အသစ်မှာတိုင်းသားပါတီတွေဟာအရေးပါလိမ့်မယ်လို့မြင်ကြောင်းသူကပြောပါတယ
်။ I think the ethnic parties are going to play an important role in this new parliament. I think they might
အခုလာမယ့်လွတ်တော်အသစ်မှာတိုင်းသားပါတီတွေဟာအရေးပါလိမ့်မယ်လို့ကျွန်တော်မြင်ပါတယ်။ဒီပါတီတွေအနေနဲ့ရေးပါတဲ့ဆုံးဖြတ်ချက်ချမဲ့နေရာတွေမှာအဓိကအခမ်းကဏ္ဍကနေပါဝင်လာဖို့ရှိပါတယ်။သမရနေရာအတွက် USDP ဒါမှမဟုတ် NLD ပါတီတွေကနောက်ဆုံးအစိုးတင်သွင်းမဲ့သမရလောင်းတွေကိုထောက်ခံဖို့အတွက်သူတို့ရဲ့မဲတွေဟာအဆုံးဖြတ်ပေးမှာပါ။ဒါကြောင့်ရွေးကောက်ပွဲအပြီးအစိုးရဖွဲ့မဲ့အချိန်မှာတိုင်းသားပါတီတွေရဲ့အချိန်ဩဇာအလွန်ကြီးမားပါလိမ့်မယ
်။နိုဝင်ဘာလ10ရက်နေ့မှာကျင်းပမယ့်ရွေးကောက်ပွဲမတိုင်ခင်မြန်မာနိုင်ငံအနေနဲ့ငြိမ်းချမ်းရေးပြီးတိုးတက်မှုတွေရှိဖို့အရေးကြီးတာကြောင့်တနိုင်ငံလုံးဆိုင်ရာပြည်ခက်ရစဲရေးသဘောတူစာချုပ်မှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့အားလုံးလက်မှတ်ရေးထိုးနိုင်မယ်လို့ညွှန်လင်းကြောင်းလဲ Vikram Nehru ကပြောသွားပါတယ်ရှင်
။ Washington DC အခြေစိုက် Carnegie Endowment for International Peace ရဲ့အာရှရေးရာအစည်းအဝေးအကြီးခဲ Vikram Nehru ကိုလက်မှတ်မြန်မာရွေးကောက်ပွဲနဲ့ပတ်သက်လို့မတ်အင်ဂျင်နိုင်ကတွေ့ဆုံမေးမြန်းခန်းကိုတင်ပြသွားတာပါရှင်။VOA မြန်မာပိုင်းအတန်လွင်စီစဉ်ကိုတနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းစီစဉ်ကထုတ်လွှင့်ခဲ့တဲ့စီစဉ်တွေကို VOA ရဲ့အင်တာနက်ဆာမျက်နှာမှာအလွယ်တကူဖတ်ရှုနားဆင်နိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ်။ VOA ကနေ EDM အသုံးအင်္ဂလိပ်စာသင်ခန်းစာတွေကို Radio ကနေနေ့စဉ်ပုံမှန်ထုတ်လွှင့်ပို့ချပေးနေတယ်လို့ Video စီစဉ်ဖြစ်နေတဲ့လေးလာနိုင်တဲ့အင်္ဂလိပ်စာလေးလာနိုင်တဲ့3မိနစ်စာအင်္ဂလိပ်စာနဲ့မတ်ဂျေမွန်ရဲ့အင်္ဂလိပ်စာအစီအစဉ်ကိုကြည့်ရှုလေ့လာနိုင်ကြပါတယ်ရှင်။VOA America အသံကနေတောက်ကြနေညနေခင်းအသံလွင့်အစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်အသံလွင့်ပေးနေပါတယ်။ကျမတို့ Radio အစီအစဉ်ပြပချင်းမှာပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00နာရီနဲ့8:00နာရီထိတိုက်ရိုက်ထုတ်လွှင့်ပေးသွားမှာပါ။ Asia Set 7 Jeru ကနေဖန်ယူကြည့်ရှုနိုင်ပါတယ်ရှင်။ခုထုတ်လွှင့်ပေးနေတဲ့အစီအစဉ်ဆုံးသတ်ခင်မှာနိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်ကပြောပြပေးပါအောင်ရှင်။
2015ခုနှစ်နိုဘယ်ငြိမ်းချမ်းရေးဆုရှင်အဖြစ်တူနီးရှားနိုင်ငံကတူနီးရှား National Dialogue Quartet ညွန်ပေါင်းအဖွဲ့ကိုရွေးချယ်လိုက်ပါတယ်။တူနီးရှားမှာ2017ခုနှစ်ကစပယ်ဘူတော်လှန်ရေးလို့ခေါ်တဲ့ဒီမိုကရေစီရေးအုံချတောင်းဆိုမှုတွေအပြီးအားလုံးလက်ခံနိုင်တဲ့ဒီမိုကရေစီပုံစံတစ်ရက်ကိုဖော်ဆိုင်ပေးနိုင်ခဲ့တာကြောင့်အခုလိုရွေးချယ်ခဲ့တာပါ။နော်ဝေးနိုင်ငံအော့စလိုမြို့မှာရှိတဲ့နိုဘယ်ဆုကော်မတီကဒီကနေ့မှအခုလိုရွေးချယ်မှုနဲ့ပတ်သက်လို့ကြေညာခဲ့တာဖြစ်ပြီးဒီဆုဟာတဖွဲ့ချင်းစီကိုချီးမြှင့်တာမဟုတ်ဘဲအဖွဲ့လေးဘက်ကိုပူးတွဲချီးမြှင့်တာဖြစ်တယ်လို့ဆိုပါရခင်ဗျာ။အီရန်တော်လှန်ရေးအဆောင်တပ်ဖွဲ့ကအကြီးတန်းတပ်မှုတူစီးရီးယားနိုင်ငံမှာတပ်ဖြတ်ခံခဲ့ရတယ်လို့အီရန်အာဏာပိုင်တွေကပြောပါရယ်။ဗိုလ်ချုပ်ကြီးဟော့စိန်ဟမဒန်နီဟာဒီသတင်းပတ်အစောပိုင်းကစီးရီးယားမြောက်ပိုင်းအလက်ပိုမြို့မှာစီးရီးယားတပ်ဖွဲ့တွေကိုအကြမ်းဉာဏ်တွေပေးနေတဲ့အချိန် IS စစ်သည်ကြတွေရဲ့တိုက်ခိုက်ခံရမှုအတွင်းသိဆုံးခဲ့ကြောင်းအီရန်စစ်ဘက်ကကြေညာချက်တစ်စောင်မှဖော်ပြထားပါရယ်။တနိုင်ငံလုံးအပြစ်ခတ်ရစဲလက်မှတ်ရေးထိုးနိုင်ဖို့ငြင်းငြိမ်းလုပ်ငန်းစဉ်တွေမှာတရုတ်နိုင်ငံအနေနဲ့အဟန့်တားဖြစ်နေအောင်လုပ်နေတယ်ဆိုတဲ့ပြောဆိုဆွဲမှုတွေပေါ်တရုတ်နိုင်ငံကြားရေးဌာနပြောခွင့်ရဟောင်းလေးကညင်းဆိုလိုက်ပါတယ်။ဒါ့အပြင်တရုတ်နိုင်ငံအနေနဲ့ဒီငြင်းငြိမ်းဆွေးနွေးပွဲတွေနဲ့ပတ်သက်လို့လဝက်ကြီးအုပ်လွှမ်းမိုးချုပ်ကိမှုဆောင်ရွက်ခဲ့တာမရှိဘူးလို့လည်းသူကဆိုပါတယ်။အစိုးရနဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေကြားငြင်းငြိမ်းလုပ်ငန်းစဉ်တွေမှာဆောင်ရွက်ပေးနေတဲ့မြန်မာငြင်းငြိမ်းစင်တာကအကြီးတန်းအရာရှိတူကဒီတရုတ်နိုင်ငံအနေနဲ့သူတို့နယ်စပ်နဲ့ကက်လက်မှာရှိတဲ့တိုင်းဒေသအဖွဲ့တွေပေါ်လွှမ်းမိုးဖို့ကြိုးစားခဲ့တယ်လို့ပြောဆိုပြီးတရုတ်နိုင်ငံဘက်ကအခုလိုတုံ့ပြန်ပြောဆိုလိုက်တာဖြစ်ပါတယ်ခင်ဗျာ
။တရင်ချင်းချက်ကိုကိုအောင်အောင်ကပြောပြပေးသွားတာပါရှင်။ဒီညနေအတွက်အစီအစဉ်ထုတ်လို့ရမှုကကိုရနိုင်ဖြစ်ပြီးအတန်လွင့်အင်ဂျင်နီယာကတော့ Curtis Finer ဖြစ်ပါတယ်။ VOA American အတန်ရဲ့စ နစ်နေမနက်ဖက်အစီအစဉ်တွေကိုတော့မြန်မာစံတော်ချိန်6နာရီခွဲနဲ့9နာရီခွဲထိလိုင်းဒိုမီတာ24 30နဲ့40ရောကနေဖန်ယူနာဆင်နိုင်ပါတယ်။ဒီကနေ့ည9နာရီအစီအစဉ်ကိုလည်းနားဆင်ကြပါအောင်ရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။တောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရှင်လန်းပါစေရှင်။ကျမနန်းကလာပါ။
This program has come to you from the Voice of America, Washington.